Welcome to the Voice of America in Burmese.
Mingla na ne khin pija ba di kanya. VOA Megan Dai 2018 khu ne zon la 18 ye tanin na ni me ne khin season ne go Washington DC myo do ani line no meter 24-40-51 do ani dai yak thol lwin pe ni ba bi kanya.ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မြို့တက်နဲ့ကျွန်တော်ကြိုတင်ပြပြမှာပါနျူကလ িয়ার ကင်းရှင်းရေးဆိုင်ရာကင်ဂျိုဝန်နဲ့သဘောတူညီချက်ပေါ်သမ္မတ Trump ကကုကံကောက်ွယ်ပြောဆိုနေပါတယ်ဒုက္ခသည်ဆိုင်ရာကမ္ဘာသဘောတူစာချုပ်တစ်ခုကိုဒီနေ့တွင်ရောင်းလို့ခုရည်မှန်းထားကြတဲ့ပေါ်သူ့မျှော်လင့်ချက်ကိုပိုရန်မင်းကြီးကမိတ်ပါတယ်တနင်္လာနေ့ကမ္ဘာဖလားပွဲဒီမှာမက္ကဆီကိုကိုဂျာမနီကရှုပ်ဆာဗီးယားကနိုင်ပြီးဘရာဇီးကတည်ကြပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ကုလမကအတွင်းမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာထူးကိုစလန်မစ်ဘာဂနာရဲ့ခီးစဉ်နဲ့ပတ်သက်လို့ရခိုင်ပြည်သူတွေရဲ့သုံးသပ်ချက်မှာတော့
ဟုတ်ကဲ့ခင်ဗျာအခုချိန်6နှစ်တောင်ရှိနေပြီဖြစ်ရှင်လို့ထားရနေတာဘာမှမတွေ့ရဘူးဒီတိုင်းနဲ့လူတွေကဘာလို့ခဲမရှိ
ကုလသမဂ္ဂနဲ့မြန်မာကြားဘာတွေပူးပေါင်းဆောင်ရွက်နိုင်တယ်လဲဆိုတဲ့အခြေအနေတွေကိုသတင်းတွေပြီးတင်ဆက်မယ်သုံးသပ်ချက်မှာနားဆင်ရဖို့ရှိပါတယ်ဒီကြောင့်တဲ့အတူမြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းမြန်မာပြည်မှပြေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကဘာတလွားထူးခြားဆန်ပြသတင်းအစီအစဉ်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
ကိုရီးယားတွင်းဆွေမှာနျူကလ িয়ার ကင်းရှင်းရေးလှုပ်ဆောင်ဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းနဲ့ရထားတဲ့သဘောတူညီချက်ပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာထပ်ပြီးကောက်ွယ်ပြောဆိုပါတယ်အဲ့ဒီသဘောတူညီချက်ကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်သတ်မှုတွေနဲ့နေရာအနှံ့ဒုံးကျည်တွေဝဲပြန်နေတာအဆုံးသတ်သွားစေတယ်လို့သမ္မတထရမ့်ကဆိုပါတယ်သမ္မတထရမ့်နဲ့ကင်တို့စင်ကာပူထိပ်သီးအစည်းအဝေးမှာလက်မှတ်ထိုးထားတဲ့သဘောတူညီချက်ဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်အဆုံးသတ်ရေးအခိုင်အမာဖြစ်စေဖို့လိုလောက်တဲ့အသေးစိတ်အချက်တွေမပါဘူးလို့ဝေဖန်ပြောဆိုနေကြတဲ့ပေါ်သူမကျဉ်းနှက်ဘူးဆိုတာသမ္မတထရမ့်ကပြသပြောဆိုနေတာပါသဘောတူညီချက်ထဲမှာပါလာရကိုရီးယားကျွမ်းဆွေမှာလုံးဝနျူကလ িয়ার ကင်းရှင်းရေးသူ့ရဲ့ခိုင်မာပြီးရင်းရံ့မှုမရှိတဲ့တန်လိမ့်ထံကိုကင်ကထလောင်းအတီးပြုတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့နျူကလ িয়ার လက်နက်ဖြုတ်သိမ်းရေးဆိုင်ရာမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်သတ်တဲ့နေရာတွေကိုတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ရေးဆိုင်ရာတို့နဲ့ပတ်သက်ပြီးအချိန်ကြာသတ်မှတ်ချက်မပါပါဘူး။အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲတွေမကြာခင်ပြန်ဆမှာဖြစ်ပြီး2021ခုနှစ်သမ္မတထရမ့်ရဲ့လက်ရှိသမ္မတတက်တန်းကုန်ဆုံးမဲ့ဇန်နဝါရီလမှာကိုရီးယားကျွမ်းဆွေနျူကလ িয়ার ကင်းရှင်းရေးအတီးပြုနိုင်တဲ့လုပ်ရပ်တွေကိုမြောက်ကိုရီးယားဘက်ကလုံဆောင်ရေးအမေရိကန်ကလုံးဝမျှော်လင့်ထားတယ်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းမှာပြောထားပါတယ်
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုတွေနှစ်နဲ့ချီချမ်းမြင့်တဲ့စုံစမ်းစစ်ဆေးမှုမှာပါဝင်ပတ်သက်သူဘယ်သူကိုဖြစ်ဖြစ်လူငင်းချမ်းသာ권မပေးဖို့သမ္မတဒေါ်နယ်ထရမ့်ကိုအကြံပေးနေကြောင်းသမ္မတရဲ့ရှေ့နေသူကပြောပါတယ်။ဒီလိုလူငင်း권ပေးရဟာအမှားတစုံတရာကျူးလွန်ထားတာကြောင့်လို့ရှုမြင်လာနိုင်တဲ့အတွက်အခုလိုအကြံပေးတာလို့ဆိုပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မော်လာရဲ့စုံစမ်းစစ်ဆေးမှုမှာပါဝင်ပတ်သက်နေသူတွေအတွက်လူငင်းချမ်းသာ권ရမှာမဟုတ်ကြောင်းသမ္မတထရမ့်ရဲ့တရားရေးအဖွဲ့မှာပါဝင်တဲ့အရင်နယူးယောက်မြို့တော်ဝန်ဟောင်းရူဒီဂူလန်နီကCNN ကိုပြောခဲ့တာဖြစ်ပြီးသမ္မတကဒီစုံစမ်းစစ်ဆေးမှုအတွက်လွန်ငင်းခွင့်မပေးဘူးလို့လည်းပြောပါတယ်။သမ္မတထရမ့်မှာကြာခင်သတင်းပတ်တွေတွင်ထင်ရှားတဲ့သူအများပြားကိုလွန်ငင်းချမ်းသာ권ပေးခဲ့တာဖြစ်ပြီးဒီထဲကတယောက်ကိုမှစုံစမ်းမှုမူလကစုံစမ်းစစ်ဆေးတာမရှိဘူးလို့လည်း Mr. Giuliani ကပြောပါတယ်။မဲဆွယ်ပွဲတော့ထရမ့်မဲဆွယ်ဖွဲ့အကြီးကဲ Paul Manafort ကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲထောင်ချလိုက်တာမို့သူ့ကိုသမ္မတထရမ့်လွန်ငင်းချမ်းသာ권ပေးမပေးမေးခွန်းနဲ့ထုတ်လာကြတာပါ။
အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းမှာအထူးကံပုံခုံမှုတစ်ခုကြောင့်လူ19ဦးထက်မနည်းသေဆုံးပြီး50ကျော်ဒဏ်ရာရသွားပါတယ်။ယာယီအပြစ်ရဆဲထားခြင်းအတွင်းစိုးရဆက်သောက်တဲ့တာလီဘန်လက်နက်ကိုင်တွေရောနှောပြီးတော့အလားတူဒေသမှာပဲမွတ်စလင်အစ်ပွဲတော်ဆင်နွှဲနေခြင်းတက်ခတ်ခံရပြီးနောက်တည့်မှာအခုလိုအထူးကံပုံခုံမှုထပ်ဖြစ်တာပါ။တနင်္လာနေ့တက်ခတ်မှုကတော့အစိုးရရုံးတွေရှိတဲ့နန်ဂါဟာပြည်နယ်ဂျလာလာဘတ်မြို့တော်ဘိုးချက်မှာဖြစ်တာပါ။မွတ်စလင်တွေရဲ့ရမဒန်ဥပုလကုန်ဆုံးနဲ့အထိမ်းအမှတ်ဖြစ်လုပ်တဲ့အစ်ပွဲတော်ကိုစစ်သားတွေနဲ့တာလီဘန်တွေရောနှောတယောက်နေခြင်းထပ်ပြီးတက်ခတ်ခံရတာဖြစ်ပါတယ်။တိုက်ခိုက်မှုရဲ့လက်သေးအဖြစ်ဘယ်သူကမှမပြောသေးတယ်လို့တေဆုံးသူတိုးလာနိုင်တယ်လို့ဂျမားရေးဆိုင်ရာတာဝန်ရှိသူတွေနဲ့ကယ်ဆယ်ရေးလူသားတွေကပြောပါတယ်။လူ35ယောက်ထက်မနည်းတေဆုံးတဲ့ဂျလာလာဘတ်မြို့ပြင်မှာစနေနေ့ကတိုက်ခိုက်မှုကတော့ IS အစွန်းရောက်တွေကသူတို့လက်ချက်ပြင်ကျင်းထားတာပါ။အဲ့ဒီတေဆုံးသူတွေထဲမှာအာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်တွေတာလီဘန်လက်နက်ကိုင်တွေနဲ့အချက်သားတွေပါတယ်လို့တာဝန်ရှိသူတွေကပြောပါတယ်။
ကိုလံဘီယာနိုင်ငံမှာဖောက်တဘုံတွေနဲ့ငြိမ်းချမ်းရယူနိုင်တဲ့အထူးချက်မခံတဲ့2016သဘောတူစာချုပ်နဲ့အတူလူမှုဆန္ဒအခွင့်အရေးပွဲရက်လာဖြစ်တနင်္ဂနွေနေ့မှာကျင်းပမယ်သမရရွေးကောက်ပွဲမှာလေဝဲဆန်းဝါရီတဘုံခေါင်းဆောင်ဟောင်းနဲ့ Conservative ဝါရီလူငယ်အမတ်တို့အကြိတ်နဲ့ရှင်ပြိုင်ကြတော့မှာပါတဘုံခေါင်းဆောင်ဟောင်းဖြစ်သူဘိုဂိုတာမြို့တော်ဝန်Gustavo Petro ဟာငြိမ်းချမ်းသဘောတူညီချက်ကိုထောက်ခံပေးမယ်။ Latin America နိုင်ငံတွေထဲမှာသရုပ်ထမြောက်အကြီးဆုံးဖြစ်တဲ့ Colombia နိုင်ငံစီးပွားရေးကိုပြုပြင်ပြောင်းလဲချင်နေတာဖြစ်ပါတယ်။သူကဆင်းရဲတဲ့လယ်သမားတွေကိုအသုံးချသေးတဲ့မြေတွေပြန်ပြီးပေးဝေတာနဲ့ရေနံလုံးစားနေရာမှာပြန်ပြစ်မြဲဆွရင်အစားထိုးဖို့လှုပ်ချနေတာပါ။သူနဲ့ရှင်ပြန်မှုထိတ်ဆုံးကပြေးနေသူကအသက်42နှစ်အရွယ် Ivan Dyck ဖြစ်ပါတယ်။ပထမကြော့မဲပေးပွဲမှာ Petro ရဲ့14ပွိုင့်တားနေပေမယ့်အများစုရဖို့မဲလိုနေသေးတဲ့ Ivan ကတော့ငြိမ်းချမ်းစာချုပ်ပေါ်အချက်တချို့ကိုပြင်ဆင်ဖို့လှုံ့လာနေတာဖြစ်ပြီးအရင် Max Wardy Fuck အတိုက်ခိုက်ရေးသမားတွေထက်ကလူသားချင်းစာနာမှုဆံရချိုးဖောက်ကျူးလွန်သူတွေကိုနိုင်ငံရေးလောကထဲမဝင်ခင်သူတို့ပြစ်ဒဏ်ကြခံစေဖို့အတွက်ပြင်ဆင်စေချင်တာဖြစ်ပါတယ
် PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိ light meter 32 kHz 9335 light meter 40 kHz 9839ไลโดมิเตอร์48กิโลเฮิรตซ์6153ญาเนดุติยานายวะมาไลเลมิเตอร์190กิโลเฮิรตซ์1505โรกานี่ทุ่ล้วนไปနေပါတယ်มะเน7นาฬิกานี่9นาฬิกาที่เปลี่ยนแลทุ่ล้วนจักก็တော့ไลโดมิเตอร์20 25 32ตัวกานี่พั้นอยู่นะเซนะ
คิวอีกานี่ตะนิละมะเน่เผ็ดตะนิญาโกได้เสร็จแลทุ่ล้วนနေပါတယ်ดุขะเดสัญญากบะตบอดุสาโจตคุกูดีนี่တွင်ย่างออกลุพุอสุอะรุเยยีมั่นเจฮาปริปคะเนနှိမ့်ဆက်ညင်မန်းတက်ပြတ်မှုတွေจောက်သူတို့နိုင်ငံတွေကနေထွက်ပြေးသွားကြရသူတွေအတွက်အထောက်အပံ့နဲ့ကောက်ွယ်ပေးရေးတာဝန်ခံမှုလူသားဆန်မှုတို့နဲ့အတူသဘောတူညီချက်တရရနိုင်မယ်လို့သူမျှော်လင့်ကြောင်းပိုယန်မီနီဖရန်စစ်ကပြောပါတယ်။အဲဒီလိုသဘောတူညီချက်မျိုးဟာဘေးရန်ကင်းစွာရွှေ့ပြောင်းနေထိုင်ရေးကိုရည်ရွယ်သင့်တယ်လို့တနင်္ဂနွေကဗာတီကန်စိန့်ပီတာယဉ်မြေမှာလုပ်တဲ့ဝတ်ပြုစုတောင်းပွဲတွင်ပိုယန်မီနီကမိန့်ပါတယ်။သူတို့ကိုလက်ခံထားတဲ့လူမှုဝန်ဝိုင်းမှာပိုးပြီးတော့ကောင်းမွန်အဆင်ပြေစွာအသက်ရှင်နေထိုင်နိုင်ရေးအတွက်ဒုက္ခသည်တွေရဲ့မျှဝေအားထုတ်လို့ဆောင်ချက်တွေကိုတံပိုးထားကြပါလို့ပူရမင်းကြီးကအားလုံးကိုတောင်းဆိုသွားပါတယ်။အပြန်လည်လေးစားမှုဟာဒီကိစ္စရဲ့ပြဿနာများပြားအတွက်အဖြေရဖို့ဦးတည်စေလိမ့်မယ်လို့လည်းပူရမင်းကမိန့်ကြားသွားပါတယ်
။ကမ္ဘောဒီးယားဝန်ကြီးချုပ်ဟောင်းမင်းသားကြီးနိုရိုဒမ်နရန်တတ်ဟာတနင်္ဂနွေနေ့ကကာမတော်ရဆဖြစ်မှုမှာပြင်းထန်တဲ့ဒဏ်ရာရခဲ့တယ်လို့ကမ္ဘောဒီးယားရဲတွေနဲ့တာဝန်ရှိသူတွေကပြောပါတယ်။မတော်ရဆဖြစ်မှုမှာသူ့ကျင်းရတော်သေဆုံးခဲ့ပြီး9ဦးတဲ့မင်းလေးဒဏ်ရာတွေရခဲ့ပါတယ်။မင်းသားကြီးကသူ့ရဲ့ Fancy Pack Party ကထိတ်တန့်ခေါင်းဆောင်တွေနဲ့အတူကမ္ဘောဒီးယားအနောက်တောင်ပိုင်းမှာရှိတဲ့တီဟာနုတ်ဖေးစီသွားနေတဲ့မော်တော်ယာဉ်တန်းမှာလိုက်ပါသွားရင်သူ့ရဲ့ SUV ကားနဲ့ညနေချင်းဆိုင်ကလာတဲ့အငှားယာဉ်တစီးတို့တိုက်မိတာဖြစ်ပါတယ်။တီဟာနုတ်ဖေးကရဲချုပ်ဗိုလ်ချုပ်ကြီးချွန်နာရင်ကတော့အသက်84နှစ်ရှိပြီဖြစ်တဲ့မင်းသားကြီးဟာဥကောက်မှာဒဏ်ရာရရတယ်လို့ပြောပါတယ်။သူ့ကိုအရေးပေါ်ကုသနိုင်မှုဖနုံပင်မြို့တော်ကိုခေါ်သွားတာပါ။မင်းသားကြီးရဲ့ချင်းရတော်ကတော့ဆေးဥမှာပဲကွယ်လွန်ခဲ့ပါတယ်။မင်းသားကြီးရန်နင်ဒတ်ဟာကမ္ဘောဒီးယားပူတဲဝန်ကြီးချုပ်ဖြစ်တဲ့လင်းနစ်တာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ကုလသမဂ္ဂဦးစီးချင်းပါပြီးတဲ့1993ရွေးကောက်ပွဲမှာသူ့ရဲ့ Fancy Pack Party အနိုင်ရပြီးတဲ့နောက်ဟွန်ဆန်းနဲ့တူအာနာကိုခွဲဝေအုပ်ချုပ်ခဲ့ရတာပါ။1998ဇူလိုင်မှာအဖြုတ်ချခံရပြီးပြည်ပထွက်ပြေးတိမ်းရှောင်ခဲ့ရတာဖြစ်ပြီးအခုထိသူ့လူတွေနဲ့ဟွန်ဆန်းကိုသစ္စာခံသူတွေကြားအဆင်မပြေမှုတွေနဲ့တင်းမာနေတာပါ။ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ရရမို့နောက်နှစ်ကမ္ဘောဒီးယားကိုပြန်လာပေးမယ်ရှင်ပြိုင်မဲရည်အတွက်လုံလုံလောက်လောက်မရပါဘူး။နရတန်တီဟာနုရဲ့ဒုတိယသားဖြစ်တဲ့မင်းသားကြီးကဥပဒေပညာရှင်တယောက်ဖြစ်ပြီးဖန်စီဘက်ပါတီရဲ့လက်ရှိဥက္ကဋ္ဌလည်းဖြစ်ပါတယ်
။ဇွန်လ18ရက်နေ့ကမ္ဘာဖလားဘောလုံးပြိုင်ပွဲအုပ်စု E ကနာမည်ကျော်ဘရာဇီးလ်နဲ့ဆွစ်ဇာလန်တို့ပွဲမှာတစ်ဖက်တကူစီနဲ့တည်ကြသွားပါတယ်။ဘရာဇီးလ်အသင်းဟာပထမပိုင်းမိနစ်20မှာကတည်းကကူတီညိုရဲ့အဖွင့်ကိုးနဲ့တောက်လျှောက်ဥဆောင်ကစားလာတာပါ။ဆွစ်ဇာလန်ဘက်ကခေါင်းတိုက်ဖျက်ထုတ်လိုက်တဲ့ဘောလုံးကိုရတဲ့ကူတီညိုကဂိုးစီးအပြင်ခလန်လန်ကနေအပြင်ကန်သွင်းပြီးဂိုးရတာဖြစ်ပါတယ်။ဘရာဇီးလ်အသင်းဟာဒုတိယပိုင်းဆက်စချင်းမှာထိထိရောက်ရောက်တိုက်စစ်ဆင်မကစားဘဲနှေးကွေနေတဲ့အချိန်ဆွစ်ဇာလန်အသင်းကမိနစ်90မှာရတဲ့တောင်းကံပိုးကိုကျောနံပါတ်14ဇူဘာအပိုင်ကောင်းတိုက်သွင်းပြီးတော့ခြေပါကိုရသွားတာပါဒီနှစ်ပြိုင်ပွဲမှာပိုဆွဲမယ်လို့ရေပန်းစားတဲ့အထက်ထိတ်ဆုံးကပါတဲ့အိုဆူ F ကလက်ရှိချန်ပီယံဂျာမနီအသင်းဟာလည်းဘယ်သူမှထင်မှတ်မထားဘဲမက္ဆီကိုအသင်းကိုတကူကိုမရှိနဲ့ရှုံးသွားပါတယ်အိုဆူ E ကပဲကော့စတာရီကာနဲ့ဆာဗီယာပွဲမှာဆာဗီယာကတကူကိုမရှိနဲ့နိုင်ပါတယ်အိုဆူ F အနေနဲ့တော့ဇွန်လ17ရက်တနင်္လာနေ့မြန်မာစံတော်ချိန်ညနေ6နာရီခွဲမှာဆွီဒင်နဲ့တောင်ကိုရီးယားဇွန်လ22ရက်မှာဂျာမနီနဲ့ဆွီဒင်တောင်ကိုရီးယားနဲ့မက္ကဆီကိုလိုရှင်ပိုင်မှုရှိပါတယ်တနင်္လာနေ့ပွဲစဉ်တွေကတော့ဆွီဒင်နဲ့တောင်ကိုရီးယားပြင်မြန်မာစံတော်ချိန်ည9နာရီခွဲမှာအိုဆူ G ကဘယ်လ်ဂျန်နဲ့ပနမာအင်္ဂါနေ့9:12နာရီခွဲမှာတူနီးရှားနဲ့အင်္ဂလန်တို့ရှင်ပိုင်ကစားဖို့ရှိပါတယ်ခင်ဗျာ
တနင်္ဂနွေနေ့ကဂျာမနီနဲ့ပွဲမှာမက္ဆီကိုအသင်းအနိုင်ရလိုက်ပြီးတဲ့နောက်မှာမက္ဆီကိုနိုင်ငံမက္ဆီကိုစီးတီးမြို့တော်မှာဘောလုံးပွဲကြည့်နေတဲ့ပရိသတ်တွေထပြီးခုံလာကြောင်းငရင်ငယ်တစ်ခုလှုပ်သွားသလိုမျိုးအထိငရင်တိုင်းဆက်တွေမှာတွားပေါ်ပါတယ်ဒီပွဲကအခုချိန်ထိကံပြီးတမတ်ကပဖလားဘောလုံးပွဲတွေထဲမှာခမန်းချစ်တွေအလွဲချော်ဆုံးပွဲလို့ဖြစ်သွားရပါတယ်အခုတစ်ချိန်ဂျာမနီကိုမက္ဆီကိုအသင်းအနိုင်ရတာဟာနှစ်ပေါင်း30ကျော်ကြာမှဒုတိယအချိန်နိုင်ရတာဖြစ်ပြီး1985ခုနှစ်တုန်းကပထမအချိန်နိုင်ရခဲ့ပါတယ်ဟာဗင်လိုဇန်လိုသွင်းယူတဲ့တလုံးတဲသောဂိုးနဲ့မက္ဆီကိုအသင်းအနိုင်ရလိုက်တာကြောင့်လည်းမက္ဆီကိုနိုင်ငံသားတွေအနေနဲ့ကပဖလားပြိုင်ပွဲမှာပရမဆုံးအချိန်ဖြစ်တဲ့ချန်ပီယံဖြစ်ဖို့မျှော်လင့်ချက်ပြန်ရှိလာပါတယ်မက္ဆီကိုအသင်းဟာကပဖလားပွဲအချိန်တိုင်းမှာခြေစစ်ပွဲအောင်ပြီးဝင်ပြိုင်ခွင့်ရဖို့ပဲမဲ့သူတို့အမြင့်ဆုံးရောက်ဖို့တာက quarter final အဆင့်အထိပဲဖြစ်ပါတယ်2014ခုနှစ်ကပြိုင်ပွဲမှာ16သင်းရှုံးထွက်အဆင့်ကနေထွက်သွားရတာဖြစ်ပါတယ
်တွင်လာနေမနဲ့ခင်ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီ VOA အစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာတရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ဆိုတဲ့စာမျက်နှာကနေတရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့စူးစီးတင်ပြချက်သတင်းတစ်ပုဒ်ကိုနားဆင်ရပါမယ်အကြမ်းဖက်ပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်းနှုတ်ဒေသကိုဒီကနေ့တနင်္လာနေ့မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်Miss Christine Sharana Bagna တွားရောက်လေ့လာမှာဖြစ်ပါတယ်။ Ranger Muslim ဒုက္ခသည်တိမ်းနဲ့ချီပြီးတစ်ဖက် Bangladesh နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ကိုလာရောက်စုံစမ်းကြည့်ရှုတဲ့ Miss Bagna ရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်လို့မိုင်းအင်ဂျင်နီကဆက်ပြီးတင်ပြမှာဖြစ်ပါတယ်
။မနေ့တနင်္ဂနွေနေ့ကစစ်တွေမျိုးကိုရောက်ရှိလာတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Sharana Bagna ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညီပုအစိုးရအဖွဲ့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါအပြင်စစ်တွေမြို့နာကတက်ကယ်ပြည်မွတ်စလင်ဒုက္ခသည်စခန်းကိုလည်းတွားရောက်ကြည့်ရှုခဲ့တယ်လို့ဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်။ဒုက္ခသည်တွေကတော့စစ်တွေမြို့မှာရှိတဲ့သူတို့နေရဲ့အိမ်တွေကိုပြန်သွားလိုကြောင်းနဲ့နိုင်ငံသားအဖြစ်အသိမှတ်ပြုပေးဖို့ကိစ္စကိုတင်ပြခဲ့ကြတယ်လို့ဆိုပါတယ်။ဒါအပြင်ရခိုင်ပြည်နယ်အရေးမှာမြမအစိုးရရဲ့ဆောင်ရွက်ချက်တွေဟာနှေးကွေးနေတဲ့အတွက်ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အတိုင်းဝိုင်းတစ်ခုလုံးရဲ့အခြေအနေဟာပုံမဆိုးရွားလာနေကြောင်းနဲ့အခုလိုကုလသမဂ္ဂရဲ့ပါဝင်ကူညီမှုကိုလက်ခံကြိုဆိုကြောင်းစစ်တွေမွတ်စလင်အောင်မင်္ဂလာရပ်ကွက်ကတာဝန်ရှိသူဦးအောင်ဝင်းက VOE ကိုပြောပါတယ
်။လောကမှာပါဝင်မှုကတော့ကောင်းပါရဲ့ပေါ်လင်းလာကောင်းတော့အခုမြန်မာဆွေရဲ့ဒီပြက်ကလာပေါ်မှာရခိုင်ပြက်ကလာပေါ်မှာသူရှင်းနဲ့ဆောင်ရွက်မှုကနေကွေနေတာကိုကျွန်တော်တို့အနေနဲ့ခံစားနေရတာပေါ်တော့ဘာလို့ဆိုတော့ပြက်ကလာကဝန်ဆွေ6မိတောင်ရှိနေပြီးအဲဘာမှဖြေရှင်းလို့ဆောင်ရွက်နေတာဘာမှမတွေ့ရဘူးပြီးတော့ဒီတိုင်းတဲ့လူတွေကတော့လုံးခံမရှိပြန်ထွက်လို့မရတိုင်းငံသားအဲဒီကဆောင်ရွက်ပြပါလေဆိုရဲအားကလည်းဘလို့မှတိတိယမရှိဘူးပေါ့တော့လူတွေကရောလေးကိုဒုက္ခရောက်နေရတယ်
2012ခုနှစ်ကစစ်တွေမှာအကြမ်းဖက်ပဋိပက္ခဖြစ်ပြီးနောက်ပိုင်းကလေးကအောင်မင်္ဂလာရပ်ကွက်မှာနေထိုင်တဲ့မွတ်စလင်တွေကိုတွာလာခွင့်ကန့်သက်ပိတ်ပင်ထားတာဟာ6နှစ်ကြာမြင့်ခဲ့ပါပြီ။ Christine Sharana Bagna နဲ့အဖွဲ့ဟာအောင်မင်္ဂလာရပ်ကွက်ကိုတွားရောက်ကြည့်ရှုခဲ့တယ်လို့မြေပုံမြို့ကမွတ်စလင်ဒုက္ခသည်စခန်းကိုလည်းတွားရောက်လေ့လာခဲ့ပါတယ်။တနင်္ဂနွေနေ့ညနေပိုင်းမှာတော့ ANP ရခိုင်မျိုးသားပါတီခေါင်းဆောင်တွေနဲ့ Miss Bagna တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေနေရက်ပြန်ရေး ANP ရဲ့သဘောထားကိုကုလအထူးကိုယ်စားလှယ်ကအဓိကမေးမြန်းခဲ့ကြောင်း ANP အထွေထွေအတွင်းရေးမှူးဦးထွန်းအောင်ကျော်က VOE ကိုခုလိုပြောပါတယ်
။ကျွန်တော်တို့ကအခုဒီတစ်ဖက်နိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံကပြောတဲ့လူဦးရေ10ရောရှိတယ်ဆိုတဲ့အချက်ကိုကျွန်တော်တို့လက်မခံဘူး။ဘာလို့လဲဆိုတော့ရခိုင်ပြည်နယ်ကဘင်္ဂလားဒေ့ရှ်နဲ့ရခိုင်ပြည်နယ်အတူနေနေကြတဲ့ဆက်သွင်းမျိုးနဲ့လူဦးရေအလုံးကတဖန်ဒီပါပဲရှိပါလေ။ဦးရေလုံးနဲ့ပုံတော့ကလူဦးရေ90လောက်ဒီမျိုးနဲ့မနေသေး။အဲ့ဒီတော့ဒီမျိုးနဲ့ဒီမှာအကုန်လုံးထွက်သွားတာမဟုတ်ဘူး။တဝဲလောက်ကဒီမှာပဲအေးအေးဆန်းဆန်းနေနေကြတဲ့အခြေအနေ။အဲ့ဒီတော့ဒီတဝဲလောက်ကျန်ချဲလူဦးရေနဲ့အကုန်လုံးထွက်သွားမှ90လောက်ဖြစ်ပါဘူး။အကုန်လုံးထွက်မသွားပဲတဝဲလောက်ကနေနေကြတဲ့ခါအဲ့မှာခိုးရောက်နေတဲ့လူကလူဦးရေ90%ဆိုတာကတန်တဲ့မြို့နယ်ကဘယ်မြို့နယ်ကမှထွက်မသွားဘူးလေ အဲ့ဒါကိုကျွန်တော်တို့ဆိုင်းမေးပါပါတီကအဲ့ဒီလူဦးရေအရေးတော့ကိုကျွန်တော်တို့ကလက်မခံဘူးဆိုတာကိုအရင်ဆုံးကျွန်တော်ကပြောတယ်
ဒါပြင်မြမအစိုးရအနေနဲ့ရခိုင်အရေးဖြေရှင်းရမှာပြည်နယ်မှာအင်အားအကြီးဆုံးပါတီကြီးဖြစ်တဲ့ ANP ကိုအတိမတ်ပြုဖိတ်ခေါ်ဆွေးနွေးပါဝင်ခွင့်မပြုခဲ့တဲ့အတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့အခက်အခဲတွေရှိနေကြောင်းပြောပြခဲ့တယ်လို့ဦးထွန်းအောင်ကျော်ကပြောပါတယ်
။ကျွန်တော်တို့ရခိုင်နဲ့ရခိုင်ပြည်နယ်ကဒီကိုဘယ်တော့မှအစိုးရဟာခေါ်ယူဆွေးနွေးနိုင်ခြင်းပြုဆောင်ခြင်းတန်းဆန်းခြင်းအသိပေးတာတွေဘယ်တော့မှမရှိဘူး။အဲ့ဒါကြောင့်ကျွန်တော်တို့ရဲ့ထင်မြင်ချက်တွေကိုကုလသမဂ္ဂအထူးအသင်းအဖွဲ့ချုပ်ရဲ့အထူးကိုယ်စားလှယ်အနေနဲ့မေးမယ်တဲ့အခါကျွန်တော်တို့ရဲ့ထင်မြင်ချက်တွေကျွန်တော်တို့ရဲ့အကြံတွေကိုကျွန်တော်တို့အနေနဲ့တော့ပြရမယ်ရှင်ဒီမှာအခက်အခဲရှိရဆိုတဲ့အကြောင်းကျွန်တော်တို့တင်ပြတယ်
မြန်မာအစိုးရနဲ့တက်မတော်ကတော့ရိုဟင်ဂျာလို့တရားဝင်သုံးနှုန်းခေါ်ဝေါ်ခြင်းမရှိပါဘူးရခိုင်ပြည်နယ်အစိုးရနဲ့နှိစက်တဲ့အတိုင်းဝိုင်းပြောဆိုချက်အရဒီကနေ့ရာသီဥတုအခြေအနေပေါ်မှာမူတည်ပြီးခရစ်စတင်ရှာရနာဘူဂနာနဲ့အဖွဲ့ဟာမောင်းနှောခီးစဉ်ကိုရဟတ်ရင်နဲ့သွားဖို့စီစဉ်ထားကြောင်းနဲ့နှစ်နိုင်ငံနယ်နိမိတ်စည်းကြနယ်မြေမှာရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံမှုရှိတယ်လို့ဆိုပါရယ်အလားတူအစိုးရအာဏာပိုင်တွေရဲ့အစီအစဉ်နဲ့ဟိန္ဒူမိသားစုတချို့အပါအဝင်ပြန်ဝင်လာတဲ့မွတ်စလင်ဒုက္ခသည်တချို့နဲ့လည်းသူ့ရဲ့မောင်းနှောခီးစဉ်တွင်တွေ့ဆုံမှာဖြစ်ပါရယ်ရှင်
မင်းညနေရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေစတင်နေပါတယ်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းပိုင်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအတွက်အရက်ဖက်လူမှုအဖွဲ့အစည်းတွေဘက်ကထဲထဲဝဝင်ပါဝင်ခွင့်မရတဲ့အကန့်အသတ်တွေရှိနေတယ်လို့ကချင်ငြိမ်းချမ်းရေးကွန်ရက်အဖွဲ့ရဲ့တာဝန်ခံဒေါ်ခွန်ညာကပြောပါတယ်အမေရိကန်ပြည်ထောင်စုကိုခေတ္တရောက်ရှိနေခိုက်မှာဒေါ်ခွန်ညာကို VOA စတူဒီယိုမှာတွေ့ဆုံမေးမြန်းထားတာကိုနားဆင်နေပါတယ်
ကချင်ပြည်နယ်မှာအခုဆိုရင်တကြောပြန်စစ်ပွဲတွေပြန်ဖြစ်လာတာပေါ့နော်အဲ့တော့ဒီကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအကြည့်ရင်ရခိုင်ပြည်နယ်ဘက်ကအရေးကိစ္စတွေပြီးတော့အခုကချင်ပြည်နယ်မှာစစ်ကပြန်ပူလာလို့ဖြစ်လာတယ်အဲ့တော့ဒေါခင်ဂျာတို့ရဲ့ဒီအရက်ဖက်လူမှုအဖွဲ့အစည်း CSO တွေအနေနဲ့ကဒီစစ်ပွဲတွေရစရေးကိစ္စနဲ့ပတ်သက်ပြီးတော့ဟာလာဘယ်လိုမျိုးဆောင်ရွက်နေတာရှိပါလဲဘယ်လိုအပိုင်းတွေမှာရှိပါ
အခုချိန်မှာတော့ဒီအရက်ဖက်အဖွဲ့အစည်းတွေနေနဲ့လောက်ကင်ဆောင်ရွက်နိုင်တဲ့အတိုင်းတာပမာဏအင်မတန်နည်းပါတယ်အရက်ဖက်အဖွဲ့အစည်းတွေတို့အနေနဲ့စုပေါင်းပြီးတော့မှဒီ statement တွေထုတ်ပြီးတော့မှသက်ဆိုင်ရာဒီဌာနတွေကိုပို့ပေးတာလောက်ပဲရှိပါတယ်ရှင်ဒီထက်ပိုပြီးလှုပ်ဆောင်နိုင်မှုအတွက်လည်းလမ်းကြောင်းကတော့မရှိဘူးဆိုတော့မြင်ရပါတယ်ရှင
်အဲ့တော့ဒေါ်ခွန်ဂျာတို့ရဲ့ဒီဟလာအထူးသဖြင့်ကချင်တိုင်းသားတွေရဲ့အရက်ဖက်လူအဖွဲ့အစည်းတွေအနေနဲ့ဟလာပြည်내အစိုးရကိုပဲဖြစ်ဖြစ်ဘ ഹു ပြည်ထောင်စုအစိုးရကိုပဲဖြစ်ဖြစ်ချင်းကပ်ပြီးတော့မှဒီစစ်ပွဲကြီးငိမ့်ဟိုရက်စဲကြီးကိစ္စဟလာဒီဒုက္ခတွေကြီးကိစ္စဖြေရှင်းမှုဘယ်လိုမျိုးချင်းကပ်ဆောင်ရွက်မှုတွေရောမလုပ်ဘူးလားခင်ဗျ
ဒီအမျိုးတွေကိုလှုပ်ဆောင်နေတာကတော့တောက်လျှောက်လှုပ်ဆောင်နေပါတယ်2017ကတည်းကနေပြီးတော့မှကျမတို့ဒီပြည်နယ်အစိုးရနဲ့တော်၎င်းပြင်ပြည်ထောင်စုအစိုးရလို့ပြောတဲ့အခါမှာသက်ဆိုင်ရာဝန်ကြီးဌာနဒါမှမဟုတ်လို့ရှိရင်လည်းဒီငင်းချိုင်းရင်းနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့ဒီဌာနတွေနဲ့ကျမတို့ဒီချိတ်ဆက်ပြီးတော့မှဒီပူပေါင်းလှုပ်ဆောင်တဲ့ကဏ္ဍလည်းရှိတယ်လို့တစ်ဖက်ကနေပြီးတော့မှဖိအားပေးတွန်းအားပေးတဲ့ပုံစံမျိုးနဲ့ဖြစ်အောင်စန္ဒဖော်ထုတ်တဲ့လုပ်ငန်းတွေမျိုးကိုလည်းကျမတို့လုပ်ခဲ့ကြပါတယ်ရှင်ဥပမာဆိုလို့ရှိရင်တော့2015မတိုင်ခင်မှာဆိုရင်ဒီကျမတို့ဒီ MPC ကိုစာပို့တာမျိုးတစ်ဖက်ကနေလဲတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေပဲဆိုလို့ရှိရင် UNFC ကိုတွားပြီးတော့မှကျမတို့ advocacy လုပ်တာမျိုးတွေ lobby လုပ်တာမျိုးတွေအချိန်ချင်းများစွာလုပ်ခဲ့ပါတယ်တိုးတော်လဲပဲအရင်ဒီ2016ရဲ့နောက်ပိုင်းမှာတော့ကျမတို့ဒီလိုလုပ်နိုင်မှုအခွင့်အလမ်းတွေဟာအင်တာနယ်ပါသွားပါတယ်ဘာဖြစ်လို့လဲဆိုရင်တော့အရင်တော့က MPC မှာလုပ်နိုင်တယ်လို့အခုချိန်မှာ NRPC မှာကျတော့ဒီတန်းတူလုပ်နိုင်မှုအတွက်ကျမတို့ဘယ်သူ့ကိုဆက်သွယ်ဆောင်ရွက်ရမလဲဆိုတာတောင်မှတိတ်ဒီ contact point ကိုတောင်ပျောက်နေတယ်လို့ဖြစ်နေပါတယ်တပြိုင်နက်တည်းမှာလဲပဲဒီ27ရာစုပင်လုံး process ကနေပြီးသွားမယ်ဆိုရင်လဲပဲခုချိန်မှာတော့ဒီဟာကတော့ showcase တစ်ခုလို့ဖြစ်နေတဲ့အခါကြီးရောက်စွာဒီစစ်ရဆဲမှုတွေကိုတားဆီးနိုင်မှုအတွက်အထိလွှမ်းမိုးနိုင်မှုမရှိဘူးဆိုတာကိုတွေ့ရပါတယ်ရှင်နောက်တစ်ပိုင်းတပြိုင်နက်တည်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းလို့ပြောတဲ့အခါမှာ UNFC ကတော့မရှိတော့တဲ့လောက်ကိုဖြစ်လာတဲ့အခါမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးကိုဦးတည်ပြီးကျမတို့ advocacy လုပ်ရမယ်ဆိုရင်ဘယ်ကိုတွားလို့ရမလဲဆိုတဲ့ contact point ကဒီဆုံးမတစ်ခုကတော့ပျောက်ဆုံးနေတယ်လို့ဖြစ်နေပါတယ်။ဒါကြောင့်မို့လို့အရက်ဘက်အဖွဲ့အစည်းတွေအနေနဲ့အခုချိန်မှာလုပ်နိုင်တာဆိုရင်ဒီ statement ဝိုင်းထုတ်တာမျိုးစန္ဒဖော်ထုတ်တာမျိုး open letter ရေးတာမျိုးဒီလောက်ပဲလှုပ်ဆောင်နေပါတယ
်။အဲ့တော့ဒီဟလာစစ်ပွဲတွေအဓိကကချင်ပြည်နယ်မှာဖြစ်နေရတာကတချို့ဝေဖန်သုံးသပ်သူတွေပြောတာကတယံစာတကြောက်လို့ပြောတယ်။အဲ့တော့တမရော်ဘက်ကရောဒ
ဒီကချင်လက်နက်ကင်အဖွဲ့ကတော့တကယ်ပဲဒီတန်ဇာတတွေပေါ်မှာပို့ပြီးတော့အာယုံစိုက်နေတာမို့လို့ဒီစစ်ပွဲတွေကတကယ်ဖြစ်နေတာပါ
အခုချိန်မှာကြည့်မယ်ဆိုရင်တယံဇာတာလို့ပြောလို့ရှင်ထဲ့သွင်းစဉ်းစားဆရာတောင်မလို့တော့ဖြစ်နေပါတယ်။ဘာဖြစ်လို့လဲဆိုရင်ထိမ့်ချုံမှုတွေကတော့အကုန်လုံးရှိပြီးသားဖြစ်နေပြီလို့ယူဆရတယ်။သို့တော်လည်းပဲဒီတယံဇာတာဟာဒီအကြောင်းရင်းတွေအများကြီးထဲကတစ်ခုလောက်ပဲဖြစ်နိုင်ပါတယ်။တခြားအကြောင်းရင်းတွေများစွာရှိပါသေးတယ်။ဥပမာဆိုရင်ဒီတစ်ခေါက်မှာဒီတိုက်ပွဲဖြစ်သွားတဲ့ဖက်ကတ်မြို့နယ်၊မိုးကောင်းမြို့နယ်ပြီးလို့ရှင်တနိုင်းမြို့နယ်တွေကိုကြည့်လိုက်မယ်ဆိုရင်တရုတ်ရဲ့ဒီ Belt and Road စီမံကိန်းတွေပေါ့ဒီလမ်းကြောင်းတွေစီမံကိန်းတွေနဲ့ပတ်သက်ပြီးတော့မှဆိုလို့ရှင်လေဓာတ်ရိုက်ဆက်နေတာကိုတွေ့ရပါတယ်။ဘာဖြစ်လို့လဲဆိုရင်ကျမတို့ကချင်ပြည်နယ်ဟာအဲလူဦးရေအများကြီးရှိတဲ့တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံနှစ်ခုစလုံးကိုကုန်လမ်းကနေပြီးတော့မှအတူဆုံးဆက်သွယ်ပေးနိုင်တဲ့လမ်းကြောင်းဖြစ်နေပါတယ်။နေရာဒေသတစ်ခုဖြစ်နေတယ်။အခုတိုက်ပွဲဖြစ်တဲ့နေရာတိုင်းဟာအဲ့ဒီလမ်းကြောင်းပေါ်မှာမလွတ်မကင်းဖြစ်နေတဲ့နေရာတွေပဲဖြစ်နေပါတယ်ရှင့်။ဒါကြောင့်မို့လို့ဒီတရုတ်နိုင်ငံရဲ့ဒီအဲလှုပ်ရှားမှုသူတို့ရဲ့ရင်းနှီးမြှုပ်နှံမှုသူတို့ရဲ့စိတ်ပါဝင်စားမှုကိုကျမတို့မေ့ထားလို့မရပါဘူးရှင့်။အဲ့တော့နောက်ဆုံးကြည့်လိုက်မယ်ဆိုလို့ရှိရင်တော့ဒါအကြောင်းရင်းနေအမျိုးမျိုးကြောင်းဖြစ်တယ်။သို့တော်လည်းပဲနောက်ဆုံးမိမိတို့ရဲ့နိုင်ငံတော်အစိုးရကသာဆန္ဒရှိတယ်ဆိုရင်တော့ဖြည့်ရှင်းလို့ရတဲ့ပြဿနာတစ်ခုဖြစ်တယ်လို့လည်းမြင်ပါတယ်ရှင
့်။အဲ့တော့ဟိုတချို့ကဝေဖန်သုံးသပ်တာတွေတော့ရှိပါတယ်။ဒီ NLD အစိုးရကတမတော်ပေါ်ကိုဩဇာမညောင်းတဲ့အတွက်ကြောင့်မို့လို့ပေါ့လေ။အဲဒီစစ်ပွဲတွေကဆက်ရှိနေရတဲ့ဆိုပြီးတော့ဟိုတချို့တိုင်းသားလက်နက်ကိုင်နိုင်ငံကြီးခေါင်းဆောင်တွေအားလုံးကျွန်တော်တို့ဖြေချမှုတာရှိပါတယ်။ဆိုတော့လက်တွေ့အခြေအနေမှာစစ်ပွဲတွေတကယ်ရပ်သွားဖို့ကအဓိကဘလို့အချက်တွေကိုဖြေရှင်းရနိုင်တယ်လို့မြင်မိပါတယ
်။တကယ်တမ်းကတော့ဒီဖြေရှင်းမှုအတွက်ဆိုရင်တော့တတ်မတော်ပြီးတော့နိုင်ငံတော်အစိုးရပြီးလို့ရှိရင်တော့တိုင်းသားလက်နက်ကိုင်များအဖွဲ့အစည်းတွေအားလုံးတို့ကိုယ်တိုင်ကိုကဒီဖြေရှင်းလို့တဲ့ဆန္ဒတစ်ခုရှိမယ်ဆိုရင်တော့ဖြေရှင်းလို့ရပါလိမ့်မယ်။လောလောဆယ်တော့ဒီ2008အခြေခံဥပဒေကိုပဲကျမတို့ဒီ excuse တစ်ခုအနေနဲ့အဲညွန်ပြပြီးတော့မှဒီဟာနဲ့ပဲ깟ပြီးတော့မှအာလှုပ်တင်လှုပ်ထိုက်တာကိုမလှုပ်ပဲနဲ့ဒီထားထားလိုက်တယ်ဆိုတာကိုလည်းမြင်သာနေပါတယ်ရှင့်အဲ့တော့ဒီဆန္ဒတစ်ခုရှိမယ်ဆိုရင်တော့အကုန်လုံးကို2008အခြေခံဥပဒေအောက်မှာပဲအားလုံးဆွေးနွေးကြမယ်ဆိုရင်တော့အဆင်အပြေဆုံးပဲဖြစ်ပါတယ်ရှင့်အာပြန်ပြီးပြောမယ်ဆိုရင်တော့လေဒီ2008အခြေခံဥပဒေကိုလုံးဝပြုပြင်ပြီးတော့မှဒီအယက်သားအစိုးရရဲ့အောက်မှာတတ်မတော်ကနာခံတဲ့အဲအုတ်ချုပ်ရေးစနစ်မျိုးဖြစ်မှာပဲအဆင်ပြေပါလိမ့်မယ်။
အဲ့တော့အခုပြောသွားသလိုပေါ့ရတားအစိုးရရဲ့အောက်မှာတမတော်ကဝန်ထမ်းအဖွဲ့အစည်းတရားနေနဲ့လိုက်ပါပြီးတော့ဆောင်ရွက်နိုင်ဖို့တမတော်ရဲ့စိတ်နေသဘောထားရောအဆင်နဲ့အနေထားရှိနေတယ်လို့မြင်မိပါသလား။
လက်တွေ့ကျမတို့ရဲ့ဒေတာမှာရှိနေတဲ့ပြဿနာတွေကိုကြည့်မယ်ဆိုရင်တော့ဒီဆန္ဒကိုတော့ကျမတို့မမြင်ရပါဘူးရှင့်ဒါပေမဲ့လည်းဒီတမတော်လို့ပြောတဲ့အခါမှာ institution ဖြစ်တဲ့အတွက်ကြောင့် institution အနေနဲ့လည်းကျမတို့မူဝါဒဘယ်လိုရေးဆွဲထားတယ်လဲဆိုတာတမတော်ဘက်ကပဲသိနိုင်မယ်လို့ယူဆပါတယ်သို့တော်လည်းပဲဒီ institution တွေထဲမှာဥဆောင်နေတဲ့ဒီခေါင်းဆောင်တယောက်ချင်းစီရဲ့စိတ်ဆန္ဒအပေါ်မှာလည်းအများကြီးမူတည်တယ်လို့ယူဆပါတယ်ရှင့်ဘာဖြစ်လို့လဲဆိုရင်တော့နိုင်ငံအများကြီးထဲမှာလည်းဒီလိုမျိုး institutionalize ဖြစ်နေပြီးသားဒီတမတော်တွေအများကြီးရှိပါတယ်ဒါမဲ့တို့ရဲ့အုပ်ချုပ်သူတွေဆန္ဒပေါ်မှာမူတည်ပြီးစစ်ပွဲနဲ့ငြိမ်းချမ်းရေးတွေဖြစ်ပွားခဲ့တဲ့တာတကတွေအများကြီးရှိပါတယ်ရှင့
်အဲ့တော့တမတော်ကတော့ပြောလို့ပြောတာရှိပါတယ်ဒီနိုင်ငံတော်ကိုသူတို့ကကာကွယ်စောင့်ရှောက်အောင်ပဲပြီးတော့ဒီနိုင်ငံတော်မှာပိုင်ဆိုင်တဲ့အရာတွေကနိုင်ငံသူနိုင်ငံသားတွေအားလုံးအတွက်ဖြစ်တာကြောင့်မို့လို့ဒါကိုသူတို့ကကာကွယ်စောင့်ရှောက်ဖို့လိုတယ်ဒါကြောင့်မို့လို့အဲဒီလိုစစ်ပွဲတွေဖြစ်လာရတာမျိုးလို့တခါလေပြောတတ်ပါတယ်အဲ့ဒီတော့ဒီအချက်ပေါ်မှာရောဘယ်လိုသုံးသပ်မိလဲ
ကာကွယ်မှုလို့ပြောတဲ့အခါမှာပြပရန်ကကာကွယ်မှုတစ်ခုတည်းလိုအပ်တာမဟုတ်ပါဘူးကျမတို့အနေနဲ့ဒီလုံကာကွယ်ရေးလို့ပြောတဲ့အခါမှာကျမတို့လုံခြုံရေးကိုပြောမယ်ဆိုရင်တခြားကန္တာတွေအများကြီးရှိပါတယ်ဥပမာဆိုလို့ရှိရင်တော့ကျမတို့ energy security ဒါမျိုးတွေပဲစဉ်းစားကြည့်ပါဦးပေါ့ဒီပြင်တော့ဒီ food security ဒါတွေအကုန်ကြည့်မယ်ဆိုရင်တော့ကျမတို့ကာကွယ်ဖို့လိုအပ်တာဟာပြပရန်ကကာကွယ်ဖို့လိုအပ်တာထက်ဒီပြည်တွင်းထဲမှာတကယ်တမ်းရှိနေတဲ့အရာတွေကိုကာကွယ်ဖို့အတွက်ပိုလိုအပ်နေပါတယ်အဲ့တော့လောလောဆယ်မြန်မာနိုင်ငံမှာကာကွယ်ရေးလို့ပြောတဲ့အခါမှာအာယုံဆိုင်တာကတော့ဒီတမတော်ရဲ့အခန်းကဏ္ဍနဲ့လက်နက်ကင်ခန္ဓာအခန်းကဏ္ဍတစ်ခုကိုပဲကျမတို့ကအာယုံဆိုင်ပြီးဒါကိုပဲကြီးထွားအောင်လှုပ်ဆောင်နေတာတွေ့ရတယ်ရှင့်။သို့တော်လည်းပဲအခုချိန်မှာလယ်သမားတွေရဲ့လယ်သိမ်းခံနေရတယ်ပြီးရင်တော့တော်တော်များများမြင်နေရတဲ့ဟာစီမံကိန်းရှိတဲ့အခါမှာချွေပြောင်းပေးနေရတဲ့အတွက်ကြောင့်မို့လို့ဒီနေ့ကျမတို့ပိုင်ဆိုင်ထားတဲ့အရာတွေကိုယ့်ရဲ့ချွေးနှွေးစာနဲ့ပိုင်ဆိုင်ထားတဲ့အရာတွေပါနောက်တနေ့မှာဒီကာကွယ်နိုင်ငံတော်ကိုကာကွယ်တယ်ဆိုတဲ့ခေါင်းစဉ်ရဲ့အောက်ထဲမှာကျမတို့ဆုံးရှုံးနိုင်ရမယ့်အခြေအနေမျိုးမှဖြစ်နေပါတယ်အမခံချက်မရှိပါဘူးဒါဟာကျမတို့တကယ်တမ်းကာကွယ်တယ်လို့မဆိုလို့နိုင်ဘူးပါရှင်
အဲ့တော့လက်တွေ့အခြေအနေကိုပြန်ကြည့်ရင်ဟုတ်လားဒီရိုဟင်ဂျာအရေးရခိုင်အရေးကိစ္စတွေဟုတ်လားနိုင်ငံတကာမှာအမြန်မာနိုင်ငံအစိုးရကဖိအားဖိအတော်လေးခံရပါတယ်ဆိုတော့ဒီလိုအခင်းချင်းတွေအနေငယ်ငြိမ်သွားတဲ့အခြေအနေမှာကချင်ဒေသမှာအခု the job and separate pillar, the deep pumi bar. So, the Tamaroga, la di Nanga ye yabo, no, a Mimananga, she will be in Jongle, Mananga ya, she said, oh, Chujongwe, oh, Tuane on lo, a druga, a diboma, they be your lipa, song yet, Lure Sana, who machine am you look your name, mother.
จม่านี่เนี่ยก็တော့กระชินสิปวยก็တော့ดีณ2070จุลมาสติน่ะဖြစ်ပါတယ်โรฮิงญาอี้จ้ะတော့2020จุลมาเปลี่ยนเลยပြီးတော့มาជីทွားလာတယ်ပြဿနာဖြစ်တယ်အဲ့တော့ဒီနှစ်ခုဟာတစ်ခုဘက်မှာနည်းနည်းအားတာလာတိုက်ပွဲများလာရင်နောက်တနေရာမှာနည်းနည်းအေးတယ်နောက်တနေရာမှာနည်းနည်းအေးတဲ့အချိန်မှာနောက်တနေရာမှာပြန်ဖိတိုက်တယ်ဒါတလက်စီလုံးဆောင်နေတာပေါ့เนาะဒါကိုကျမတို့တတိပြုမိကြပါတယ်ဒါပေမဲ့ဒီပတ်တန်က တယ်ပြီးတော့ဒီ National Convention ပေါ့အဲ့ဒီအချိန်တုန်းကဒီခြေခံဥပဒေကိုရေးနေခဲ့ကြပါတယ်အဲ့ဒီအချိန်မှာကရင်ဒေတာနဲ့အခြားသောတိုင်းရင်းသားဒေတာတွေမှာအများကြီးတိုက်ခိုက်ခံခဲ့ကြရပါတယ်အဲ့တော့တလှည့်စီပေါ့ပြီးတော့အဲ့ဒီကာလအတွင်းမှာကျမတို့မြန်မာပြည်အတွင်းမှာဒီဒီမိုကရေစီအရေးအတွက်လှုပ်ရှားတဲ့လူတွေနည်းနည်းအားကောင်းလာရင်နေဆက်မှာတိုက်ပွဲဖြစ်တဲ့အခါမှာကျမတို့ဒီအာယုံတွေကအများအန်းကွဲပြားသွားတယ်ပေါ့အခုချိန်မှနေမှာလည်းပဲဒီပတ်တာမျိုးပဲပြန်တွေ့တယ်နေရကွာသွားတယ်ပြီးရင်တော့ဒေတာကွာသွားတယ်အချိန်ကွာသွားတယ်ဥဆောင်သူတွေကွာသွားတာပဲရှိပါတယ်ရှင
်ဟုတ်ကဲ့အဲ့တော့တချိန်တခါတော့ကကြတော့ဒီကချင်းလက်နက်ကိုင်တိုင်းသားတွေနဲ့ဆိုးရဆိုတာထက်ဒီတက်မတော်ပေါ့လေဘာပဲပြောညှိနှိုင်းနိုင်ခဲ့တယ်ညဉ့်ညံရေးအခြေအနေတစ်ခုကိုထိန်းထားနိုင်ခဲ့တယ်အဲ့တော့ဒီအာမျိုးတွေကပြန်မဖြစ်လာနိုင်တော့ဘူးလားဘာတွေကလိုအပ်ချက်ဖြစ်နေပါသလဲ
ပြန်ဖြစ်လာနိုင်ပါတယ်စန္ဒရှိတယ်ဆိုရင်တော့ပြန်ပြီးတော့မှလှုပ်ဆောင်လို့ရပါတယ်ဒါပေမဲ့ဒီ KIO အနေနဲ့ကျမမြင်တာကတော့ပါဝင်နိုင်ဖို့ဆိုလို့ရှိရင်တော့သူ့အနားမှာရှိနေတဲ့မိတ်ဆွေတွေပါခေါ်မရမယ့်အခြေအနေမျိုးဖြစ်ပါတယ်အဲ့တော့ဥပမာဆိုရင်တော့ဒီချမ်းပြည်နယ်မြောက်ပိုင်းကိုကြည့်ရအောင်မြန်မာနိုင်ငံမှာရှိတဲ့135မျိုးဆိုပြီးမှအတိအမှတ်ပြုထားတဲ့လူမျိုးတွေထဲက40ရာခိုင်နှုန်းလောက်ကအဲ့ဒီဒေသမှာနေထိုင်တာဖြစ်တယ်ပြီးရင်တော့တိုင်းရင်းသားလက်နက်ကိုင်တွေထဲက active ဖြစ်တယ်လို့ပြောတဲ့အဖွဲ့တွေအားလုံးကအဲ့ဒီနေရာမှာရှိနေတယ်အဲ့တော့ဒီအခြေအနေမျိုးမှာအကယ်၍ KIO ကလက်မှတ်ထိုးသွားပြီးတော့မှဘေးနားမှာရှိနေတဲ့မိတ်ဆွေအဖွဲ့အစည်းတွေလက်မှတ်မထိုးထားဘူးလက်မှတ်ထိုးခွင့်မရဘူးဆိုလို့ရှိရင်အဲ့ဒီအခြေအနေမှာတကယ်တမ်းဖြစ်ပွားမဲ့ conflict ပေါ်ဒီပြဿနာဟာဒီ KIO နဲ့တတ်မတော်လည်းမဖြစ်နိုင်တော့ဘူးအဲတတ်မတော်နဲ့ပြီးရင်တခြားအဖွဲ့အစည်းတွေလည်းမဖြစ်နိုင်တော့ဘူးအဲ့ဒီဒါမှာရှိနေတဲ့ signatory နဲ့ non signatory ပေါ့လက်မှတ်ထိုးတဲ့အဖွဲ့နဲ့လက်မှတ်မထိုးတဲ့အဖွဲ့တွေကြားထဲမှာပဲတိုက်ပွဲတွေပြင်းထန်လာမယ်လို့မြင်တယ်ဘာဖြစ်လို့လဲဆိုရင်တော့အဲကျမတို့ဒီနေမီအခြေအနေမှာကြည့်မယ်ဆိုရင် KIOအုတ်ဆုံးနေရာအုတ်ဆုံးတဲ့နေရာပြီးရင်တော့ဒီရှမ်းတပ်ပလောင်တပ်ဆိုပြီးမှတိတန့်ခွဲခြားတာမရှိဘူးနေရာရောရှက်နေတာရှိတယ်ပြီးရင်တော့ဒီရှမ်းရွာကချင်ရွာဒီပလောင်ရွာတွေဓာတ်တွေဟာအတူတကွရောရှက်နေတာဖြစ်တယ်ရှမ်းရွာနဲ့နေတဲ့နေရာရှမ်းတပ်ရှိမယ်ကချင်ရွာနဲ့နေတဲ့နေရာမှာကချင်တပ်ရှိပါပဲဒီလိုအခြေအနေမျိုးတွေမှာတစ်ဖွဲ့ကလက်မှတ်ထိုးသွားပြီးတနည်းအဖွဲ့လက်မှတ်မထိုးဘူးဆိုလို့ရှိရင်ရှိနေတဲ့ဒီတိုင်းရင်းသားလက်နက်ကိုင်ချင်းချင်းတိုက်ပွဲဖြစ်တာတင်မကပဲအောက်ခြေမှာရှိနေတဲ့ရွာသူရွာသားတွေကြားထဲမှာတောင်စစ်ဝမ်းကွဲပြားမှုဖြစ်ပြီးမှဒီ communal conflict ပုံစံမျိုးဖြစ်သွားမှာကိုကျမတို့အင်တန်ဆိုးဝင်နေပါတယ
်အဲ့တော့ဒီ NLD အစိုးရကနောက်ထပ်သက်တမ်းနှစ်နှစ်ကျန်ပါသေးတယ်အဲ့တော့ NLD အစိုးရဒီသက်တမ်းအတွင်းမှာငြင်းငြင်းရေးတကယ်ရမယ်လို့တော့ခွန်ကြခံမှမိပါပါ
အကယ်၍များဆောင်ရွက်မယ်ဆိုရင်တော့ရနိုင်ပါတယ်သို့တော်လည်းပဲအခုချိန်ထိဒီအားလုံလောက်တဲ့အားစိုက်ထုံးမှုကိုကျမတို့မမြင်ရပါဘူးဒါပေမဲ့ NLD အစိုးရကိုကျမတို့တောင်းဆိုချင်တာကလည်းဒီနှစ်ကာလလက်ကျန်နှစ်ကာလအတွင်းမှာဒီ landmark အနေနဲ့ထိထိရောက်ရောက်ဆောင်ရွက်သွားဖို့အတွက်ဘာများရှိပါသလဲပေါ့အခုချိန်မှာတော့ကြည့်မယ်ဆိုလို့ရှိရင်တော့ဒီကျမတို့ဘယ်အရာမှမထိထိရောက်ရောက်ဒီ landmark ဖြစ်အောင်ကင်တွယ်ဆောင်ရွက်နိုင်တာမတွေ့ဘူးအဲလှုပ်ဆောင်ဖို့အတွက်အစီအစဉ်ရှိတာကိုလည်းမတွေ့ရတဲ့အခါမှာကျမတို့လည်းနည်းနည်းတော့စိတ်ဓာတ်ကျပါတယ်ဒါပေမဲ့လက်ရှိအချိန်ဒီမှာ NLD အစိုးရဟာ65ရာခိုင်နှုန်းလောက်တော်ဒီလွတ်တော်နေရာကိုပိုင်ဆိုင်ထားတာဖြစ်တဲ့အတွက်ကြောင့်မလို့တကယ်တမ်းလုပ်မယ်ဆိုရင်လှုပ်ဆောင်လို့ရပါတယ်
မြန်မာဒီမိုကရေစီအဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ခဲ့တာပါခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တနင်္လာနေ့မနေ့အစီအစဉ်တွေကိုမိနစ်9နာရီအထိလိုင်းဒိုမီတာ24/40/51နဲ့လိုင်းလက်190ဒိုကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံအတွင်းမှာတော့မြန်မာပြည်မှပေးစာများအထူးကဏ္ဍနဲ့ကမ္ဘာတလွာထူကြဆန်းများသတင်းများအစီအစဉ်နဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့မအေးတနာကျော်တင်ဆက်မဲ့မြမပြည်မှပေးစာများအစီအစဉ်မှာဒီကနေ့မှာတော့ဖခင်များနေ့ Father's Day အထူးအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
마트비초데소비메난비면다베비초마테비메레세메예네지루세메사가냐디야뻬체인베가베나마니나이메메고와빈레든지레모나이찬이세나우차차무냐예자조타이무게리야이네뷰레마토아오가괴비로카잔야
엥라와시파겐냐네야로라겐마리노파겐제주고포주레어테인맨피네아메리칸비앙수바웨나이게아냐빠예존라따디야바드닝그리니고파겐냐네예로곰퓨따맛타라바디니토존라18예니ဒီကနေ့ဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လောက်ကဗျူရီတိချစ်ပရိသတ်တွေနေနဲ့ကိုယ့်ရဲ့ယေရှုရှင်ဖခင်ကိုဖခင်မြတ်တာဖော်ကျူးရဲ့တေးသချင်းလေးတွေနဲ့ဥညွတ်ကြတော့ပြီးတော့ကိုယ့်ရဲ့ဖခင်ကိုပြောချင်တာတွေစာရေးပြီးတော့ပေးပို့လာကြပါတယ်ကေမောင်လေးရွှေသွေးဆိုတဲ့ Facebook ပေါ်ကတော်ရရှင်ကဂျေမောင်ရဲ့အဖေမြင့်ဝင်သချင်းလေးနဲ့ဖခင်ကိုမြတ်တာလက်ဆောင်ပေးချင်ပါတယ်တဲ့အချစ်ဆုံးတဲ့အမျက်နိုးဆုံးလူသားဟာအဖေအသက်လောက်ချစ်ရတာလည်းအဖေအသက်ထက်ချစ်ရတာလည်းအဖေပါအဖေကျမ်းမာချမ်းသာဓမ္မရင်ဝင်နှမ်းမှာနှွေးထွေးပျော်ရွှင်ပါစေအဖေချစ်တဲ့သားဆိုပြီးတော့သူကရေးလာပါတယ်။ဦးချစ်လွင်ကလည်းဂျေမမောင်ရဲ့အဖေမျိုးဝင်တခြင်းလေးကိုသဘောကျပါတယ်။ဒီကနေ့မှာအမတ်တရားထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်။ဝေလောမတီဗီဆန်းရေလုံးခေါင်းစဉ်အေးမြအစေခဲ့သူအချင်းအပြားပေးဆိုင်ရင်တော့ကျွေး Facebook အကောင့်ပိုင်ရှင်ကတော့အဖေကတော့အမင်းနဲ့ကျမကိုထားခဲ့တာခုလာနေဆိုရင်ရှစ်လမြောက်ပါအဖေကိုချစ်တယ်လို့အရင်လည်းသတိရပါတယ်မိမိကရဲ့အဖေဂျေစုတခြင်းလေးတောင်းဆိုခြင်းပါတယ်တဲ့ဖခင်ကွယ်လွန်သွားတဲ့တမိတယောက်အဖေဂျေစုတွေကိုအောင်းမေးသတိရစေဖြစ်ပါလေလို့ဆိုလာတာပါနော်စောလင်းလင်းစိုးဆိုတဲ့တော်ရရှင်ကလည်းမိမိကရဲ့ဖဖေဂျေစုတခြင်းကိုလွှင့်ပေးပါသူကတော့ကင်းပြင်းနဲ့တန်တောင်ကြီးမျိုးကပါတဲ့ဖေဖေကျမ်းမာပြောရှင်ပါစေအဝေးကဖေဖေကိုအရန်ကိုတတိယနေပါတယ်လို့ဆိုလိုပါတယ်ရှင် အဖေကြီးဥတည်ရွယ်ချေရတဲ့အဝေးရောက်သမီးကြီးဆန္ဒတင်ရေးကစွန့်မွန်တောင်းပေးပါတယ်အဖေဟာတားလေးရောက်သမီးနှစ်ယောက်ပေါ်မှာအချစ်ကြီးခဲ့တဲ့ဖခင်တစ်ယောက်ပါတားလေးရောက်ဆုံးရှုံးခဲ့ပေမဲ့လည်းအနည်းငယ်နေတဲ့သမီးငယ်နဲ့အဝေးရောက်သမီးကြီးပေါ်မှာအမြဲတမ်းပူပင်နေတတ်တဲ့သူပါအဝေးရောက်သမီးကြီးဖုန်းမစိုင်းရင်တသားသာမေးတတ်သူသမီးကြီးအတန်ကိုလေးလိုင်းကနေနားထောင်ရင်လည်းနေကောင်းမက ပါတယ်။ အဖေကြီးကိုကျမ်းမာလို့စိတ်ချမ်းသာပါစေ။ သမီးကြီးခင်ခင်အလံမာတဲ့အိမ်မဲမြို့နယ်ကုန်းကြီးကျေးရွာနေတဲ့ဖခင်တင်းအောင်ဆရာဖြစ်တဲ့ဆရာ Reverend Promise အတွက် VOE ကတဆင့်သားနဲ့သမီးလေးယောက်ကနေပြီးတော့ဖခင်များနဲ့မြစ်တာတည်လက်ဆောင်တောင်းဆိုလိုက်ပါတယ်ရှင်။ Wine Wine ကျွန်တော်ရဲ့တရေကောင်းကားခေပါအသွေးစိတ်ရင်းတဘောတာနူးညံသူအစိုးမြတွေ့လဲကောင်းပဲတွေ့မြင်သူခလေးတယောက်တိုင်အပြစ်ကင်းတဲ့ကျွန်တော်တွေတင်းငွေနေမှာကြာရောက်တဲ့ဖခင်များနေအတွက်ငယ်စဉ်ခါတွေကအခုချိန်ထိအမြဲတမ်းခွန်အားတွေပေးပြီးတော့ထိန်းချောင်းပေးနေတဲ့မိုးကောင်းမျိုးကျွန်တော်ရက်ွက်မှာနေထိုင်တဲ့ ချစ်တော်ဖခင်ကျမ်းမာပါစေကြောင်းနဲ့ဖခင်သခင်ကောင်းကြီးပေးပါစေကြောင်းအဝေးရှိတဲ့တနေရာမှာရှိတဲ့တာကြီးကိုတွဲကနေစုမုံကောင်တောင်းလိုက်ပါတယ်ရှင်ချစ်လာစွာသောဗီဒီယိုရေအဖေများနေမှာနေကြော်တန်တဲကုန်းမြို့ပဲခူးတိုင်းမှာနေထိုင်တဲ့ချစ်ရသောဖေဖေဦးခင်မောင်ဝေအတွက်ကတော့ဒီလက်ဆောင်လေးထုတ်လွှင့်ပေးပါတဲ့စင်ကာပူကတော်တော်ထက်ဒီလက်ဆောင်ပါလာတာဖြစ်ပါတယ် နောက်ထပ်သောရရှင်တယောက်ကတော့ဖခင်များနေမှာကျွန်တော်ရဲ့ဖခင်အတွက်တည်တောင်းပေးခြင်းလို့ပါဆိုပြီးတော့စင်ကာပူကပါပဲသူကလည်းစင်ကာပူနိုင်ငံရောက်တားဖြစ်သူချင်းချင်းကအဖေဦးရဲ့ထက်အတွက်ဖခင်များနေအကုန်ပြုတည်လက်ဆောင်တောင်းပါတယ် Black Hole အဖွဲ့တည်ဆူထားတဲ့ထာဝရဖေဖေဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါတယ်ရှင်။ဖေဖေအချင်းရဲ့ဆုံးတော့ဖေဖေ ကျွန်တော်ရာတင်မှာဆိုတဲ့တော်ရရှင်ကတော့အီးမေးလ်ကနေပြီးတော့လှမ်းပြီးတော့စာရေးပြီးတော့သူ့ရဲ့ဖေကိုပြောချင်တဲ့စကားလေးအခုလိုပြောလာပြီးတော့တချင်တောင်းလာပါတယ်မင်္ဂလာပါ VOE အဖေနဲ့တေကွဲကွဲနေရတာနှစ်20အောင်ရှိနေပါပြီအဖေကိုနေ့တိုင်းတတိရတယ်အထူးသဖြင့်ဘဝမှာအဆင်မပြေမှုတွေနဲ့ကြုံတွေ့ရတဲ့အချိန်ပထမအဦးဆုံးပြေးတတိရမိတာကအဖေကိုပါအဖေနာမည်ကဦးတင်ရွှေဖြစ်ပြီးတော့သူကတားကိုအမတန်ချစ်မြတ်နိုးခဲ့တာပါရက်ွက်သားတွေကိုအမျက်တစီကူညီခဲ့ဘူးတဲ့အဖေကိုရက်ွက်သားတွေကလည်းအမတန်ကိုလေးစားချစ်ခင်ခဲ့ပါတယ်အဖေမရှိတော့တဲ့နောက်မှာတရက်ွက်လုံးကတားကိုအဖေမျက်နှာနဲ့သူ့တို့တားရင်တယောက်လိုချစ်ခင်နေကြတယ်ဒါကအဖေကျေးဇူးကြောင့်ပါဒါကြောင့်မလို့အစိုးရဇော်ဝင်းထွေရဲ့ပဲ့ကန်ရှင်တချင်းကိုအဖေများနေမှာအဖေတွေရောအဖေမရှိတော့ပေမဲ့အဖေနေရာကနေတားကိုချစ်ခင်နေကြတဲ့ရက်ွက်သူရက်ွက်သားတွေအားလုံးအတွေ့မြစ်တာတေးလက်ဆောင်ဖြစ်နေလွှင့်ပေးပါလို့မြစ်တာရက်ခံကြပါတယ်တဲ့ရတင်တောင်းဆိုလာတာပါဖခင်မြစ်တာဖော်ကျူးတဲ့သချင်းလေးတွေနဲ့ဖခင်လေးစီအဖေလိုချစ်ခင်အားကိုးရတဲ့သူတွေစီကျမရဲ့အဖိုးအဖေဦးလေးအကိုဦးလေးတွေလိုချစ်ခင်ရတဲ့အကိုတွေလိုချစ်ခင်ရတဲ့သူတွေအားလုံးနဲ့ကဘာကဖခင်များအားလုံးကိုဒီကနေပြီးတော့ဥညပါရရှင်ဖခင်ရဲ့မေတ္တာနဲ့ကဘာကိုတင်းပြည့်ရင်းနဲ့ကြိုင်ပါစီရှင်။ဇော်ဝင်းထွေးရဲ့ပဲ့ခိုင်ရှင်ဆိုတဲ့တခြင်းလေးကိုသွားရှင်ရဲ့အားလုံးနှစ်ချိုက်ခံစားနိုင်ပါစီနော်
။အယောင်တွေပြောင်းလဲဘုံရင်မဲ့တာတော်ထဲဝဲဒီရင်ကိုဖြိုခွဲလက်ညှိုးပေါင်းများစွာရဲ့ထိုးနဲ့ဖေးကျူရာကြောသာ
အဲ့ဒါတော့ကျော်တင်ဆက်တဲ့ဖခင်များနေ့အထူးအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ပြပါမယ် တင်ကြားမှုဘာသာစကားပြဿနာဘယ်လိုအဖြေရှားရမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးထားပါတယ်။မန်ရင်ဂျင်နိုင်ကကူညီတင်ဆက်ထားတာပ
ါ။ပြီးခဲ့တဲ့ဂျော်လာ၁၂ရက်နေ့ကပြည်တော်စုလွှတ်တော်မှာအမျိုးသားပညာရေးမူဝါဒကော်မရှင်ရဲ့6လတာကာလအတွင်းလုပ်ငန်းဆောင်ရွက်မှုအစီရင်ခံစာတရားတင်သွင်းပြီးနောက်ပိုင်းရက်တွေမှာအစီရင်ခံစာပါအကြောင်းအရာတွေကိုအမတ်တွေကြေကြေပြန့်ပြန့်ဆွေးနွေးကြပါတယ်။စိတ်ဝင်စားဖို့ကောင်းတာကအဲ့ဒီအစီရင်ခံစာပါအခြေခံပညာအထက်တန်းအဆင့်တွင်သင်ကြားမှုဘာသာစကားသတ်မှတ်အသုံးပြုရေးဆိုင်ရာရွေးချယ်နိုင်သည့်မူဝါဒများဆိုတဲ့နောက်ဆုံးအခန်းဖြစ်ပါတယ်။အဲ့ဒီအခန်းမှာမြန်မာနိုင်ငံမှာနှစ်ပေါင်း30ကျော်ကျင့်သုံးလာခဲ့ပြီဖြစ်တဲ့အခြေခံပညာအထက်တန်းမှာသင်ချာဓာတုဗေဒဇီဝဗေဒနဲ့ယူဝဗေဒဘာသာရပ်တွေကိုအင်္ဂလိပ်လိုသင်ကြားတာအကျိုးရှိမရှိလေ့လာဆန်းစစ်တင်ပြထားပါတယ်။အစီရင်ခံစာမှာတော့ခြေခံပညာအထက်တန်းမှာအဲ့ဒီဘာသာတွေကိုအင်္ဂလိပ်လိုသင်ကြားတာဟာအကျိုးလဲလုံးဝမရှိ၊ကျောင်းသားကျောင်းသူတွေလည်းလုံးဝတက်မြောက်ခြင်းမရှိဘူးဆိုပြီးဖြစ်ပါတယ်။ဒါကိုအစိုးရဘက်ကပြန်သုံးသပ်ပြင်ဆင်နိုင်မဲ့နည်းလမ်းတွေအစိုးပြုတ်တင်ပြထားတာမို့မြန်မာပညာရေးနဲ့ပတ်သက်ရင်စိတ်ဝင်စားဖို့အလွန်ကောင်းတဲ့ပြဿနာကြီးတစ်ရပ်ဖြစ်နေပါတယ်။ခုဒီပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်။
လွန်ခဲ့တဲ့နှစ်ပေါင်း30ကျော်အာနာရှင်ဦးနေဝင်လက်ထက်1985မတိုင်ခင်ကအခြေခံပညာအထက်တန်းအဆင့်ရဲ့သင်္ချာဓာတုဗေဒဇီဝဗေဒယူပဗေဒနဲ့ဘောဂဗေဒဘာသာရပ်တွေရဲ့ကျောင်းသုံးပြဌာန်းစာအုပ်အလုံးမြန်မာဘာသာနဲ့ဖြစ်ပြီးမြန်မာဘာသာနဲ့ပဲသင်ကြားသင်ယူခဲ့ကြပါတယ်။စာမေးပွဲကိုလည်းမြန်မာဘာသာနဲ့ပဲစစ်ဆေးတာပါ1985ခုနှစ်မှာတော့အဲ့ဒီတိတ်ပံဘာသာရပ်တွေနဲ့ဘောဂဗေဒကိုအင်္ဂလိပ်ဘာသာနဲ့တင်ကြားမှုစတင်ခဲ့ပါတယ်။ပြဌာန်းစာအုပ်ကလည်းအင်္ဂလိပ်ဘာသာနဲ့ဖြစ်လာတယ်လို့စာမေးပွဲမေးခွန်းတွေမှာလည်းအင်္ဂလိပ်ဘာသာနဲ့ပဲစစ်ဆေးတာပါ။ဒါဟာတင်းယွန်းညွန့်တဲ့အရာအစ်စ်မြင့်နယ်လို့ထင်မြင်ယူဆစေချင်တာ။ကျောင်းသားတွေအဲ့ဒီဘာသာရပ်တွေကိုနိုင်ငံတကာနီးတူအစ်စ်မြင့်မြင့်တက်မြောက်စေချင်လို့ပြောင်းလဲရတာလို့မှန်းဆရပါတယ်။1995ခုနှစ်ရောက်တော့ဘောဂဗေဒဘာသာရပ်ကိုမြန်မာလိုပြန်ပြီးတင်ပါတယ်။လက်ရှိလွှတ်တော်ထဲမှာအဲ့ဒီအစီရင်ခံစာတင်ခဲ့သူတွေကတော့1985ခုနှစ်ကတည်းကစခဲ့တဲ့အဲ့ဒီဘာသာရပ်တွေကိုအင်္ဂလိပ်ဘာသာနဲ့တင်ကြားတာနှစ်ပေါင်း30ကျော်ကြာလာတဲ့ဒီကနေ့ထက်တိအောင်မြင်တယ်မအောင်မြင်ဘူး။အားနည်းချက်တွေရှိနေသလားမရှိဘူးလား။စသဖြင့်တည်တည်ချာချာပြန်ပြီးစမ်းစစ်တာမျိုးသူတေသနာလှုပ်တာမျိုးတခါမှမရှိခဲ့ဘူးလို့ဆိုပါတယ်။လွတ်တော်တဲ့ဆွေးနွေးတဲ့အမတ်တချို့ထောက်ပြတာကတော့အဲ့ဒီအချိန်ကအစိုးရဟာအဲ့ဒီလိုအစ်စ်မြှင့်လိုက်ပေမဲ့တင်ရိုးကိုတကယ်တက်မြောက်အောင်တင်ပေးနိုင်တဲ့ဆရာဆရာမလုံလုံလောက်လောက်မရှိခဲ့ဘူးလို့ဆိုပါရယ်အဲ့ဒီလိုဘာသာရပ်တွေကိုအင်္ဂလိပ်ဘာသာနဲ့တင်မဲဆိုရင်တင်ကြမဲ့ဆရာဆရာမတွေဟာအ ਨੇ ဆုံး upper intermediate အစ်စ်ရှိတဲ့လို့ဆိုပါရယ်ဒါပေမဲ့တိတ်မကြသေးခင်ကာလအတွင်းရန်ကုန်မြို့က British Council ရဲ့စစ်တမ်းတစ်ခုမှာတော့အဲ့ဒီဘာသာရပ်တွေသင်ကြားနေတဲ့အထက်တန်းပြဆရာဆရာမအများစုရဲ့အင်္ဂလိပ်စာ level ဟာ beginner ဒါမှမဟုတ် elementary အဆင့်လောက်ပဲရှိတယ်လို့ဆိုပါတယ်။အတိတ်ဘက်ကတော့အထက်တန်းချောင်းဆရာဆရာမတွေဟာအဲ့ဒီတိတ်ပံဘာသာရပ်တွေကိုအင်္ဂလိပ်လိုသင်ကြားဖို့လုံးဝအဆင့်တန်းမမီဘူးဆိုတဲ့သဘောပါ
။ဒီလိုနည်းနဲ့အင်္ဂလိပ်ဘာသာမတတ်တဲ့ဆရာဆရာမတွေကတိတ်ပံဘာသာရပ်တွေကိုအင်္ဂလိပ်လိုသင်တဲ့အခါငိုကလေးကမှအင်္ဂလိပ်စာသိမတတ်တဲ့ကျောင်းသူကျောင်းသားတွေဘာမှနားလည်တက်မြောက်မှုမရှိတာကလည်းစမ်းကြဲတဲ့ကိစ္စတော့မဟုတ်ပါဘူးအချိုးဆက်အနေနဲ့ကျူရှင်ဆရာတွေပေါ်ပေါက်လာတာနဲ့အလွတ်ကျက် delay တွင်ကျဲမှုဖြစ်လာတော့တာပါပဲအမျိုးသားပညာရေးမူဝါဒကော်မရှင်ရဲ့တင်ပြချက်မှာတော့အထက်တန်းကျောင်းသားကျောင်းသူ90ရာခိုင်နှုန်းကျော်ကျူရှင်ယူရတဲ့အခြေအနေဆက်ရောက်ခဲ့ရတယ်လို့ဆိုပါတယ်စာသင်ခန်းတွေကလည်းပညာသင်ပေးနေတာပညာသင်ယူနေတာဆိုတဲ့ပုံစံမျိုးထက်စာမေးပွဲမှာမေးနိုင်ခြေရှိတာတွေကိုရွေးနှုတ်အမရနိုင်ရည်ရှိတဲ့မေကွန်းရဲ့အဖြေတွေကိုလေ့ကျင့်အင်္ဂလိပ်ဘာသာစကားကိုလည်းကောင်းကောင်းမတတ်တော့အဖြေတွေကိုအာကုန်ဆောင်အလွတ်ကျက်တဲ့အခြေအနေရောက်လာတာပါပဲ
အဲ့ဒီခေတ်အဲ့ဒီကာလကကျူရှင်ဆရာအများစုကလည်းကျောင်းသားတွေအာကုန်ဆောင်လို့လွယ်အောင်သိပ္ပံဘာသာဆိုင်ရာအကြောင်းအရာတွေကိုကြပြားတွေတချင်းတွေဆက်ပြီးစက်မှတ်ရလွယ်အောင်လုပ်ပေးခဲ့ကြပါတယ်ပညာရေးစနစ်ရဲ့မှားယွင်းတဲ့ policy ကနေပေါ်ပေါက်လာတဲ့အလွတ်ကျက်ပုံစံကိုမီးလောင်ရာလေပင့်လုပ်ပေးခဲ့ကြတဲ့သဘောပါပဲနောက်ဆုံးဆန်းစစ်ကြည့်လိုက်တဲ့အခါအဲ့ဒီတင်ကြားရေးမူဝါဒကြောင့်ចောင်းသားတွေအနေနဲ့အင်္ဂလိပ်စာကောင်းကောင်းမွန်မွန်တက်လာခြင်းမရှိသလိုဘာသာရပ်အပေါ်မှာလည်းကျွမ်းကျင်လာခြင်းမရှိဘဲစာရီတင်ပေမဲ့ပညာမတက်တဲ့ចောင်းသားတွေဘဝကျရောက်သွားတယ်လို့လွှတ်တော်အမတ်ဒေါက်တာလှမိုးကပြောပါတယ် တကယ်တော့1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်ကတိုင်းပြည်ကိုစစ်အာဏာသိမ်းအုပ်ချုပ်ပြီးနောက်ပိုင်းစစ်အာဏာရှင်အဆက်ဆက်လက်အောက်မှာမြန်မာနိုင်ငံရဲ့ပညာရေးအဆင့်အတန်းတဖြည်းဖြည်းနှိမ့်ကျသွားရတာဒီကနေ့အချိန်ဘယ်သူမှအငြင်းမပွားကြတော့ပါဘူးပညာရေးနှိမ့်ကျသွားရတဲ့အကြောင်းရင်းတွေကိုရှာဖွေရမှာပြဿနာအချက်အလက်ပေါင်းများစွာတွေ့ရမှာဖြစ်တယ်လို့အခုလိုအခြေခံပညာအထက်တန်းမှာသင်္ချာနဲ့သိပ်ပံဘာသာရပ်ကိုအင်္ဂလိပ်ဘာသာနဲ့သင်ကြားတာကလည်းကြီးမားတဲ့အကြောင်းအချက်တစ်ခုအနေနဲ့ပါဝင်တဲ့အကြောင်းကော်မရှင်ကတင်ပြတာပါကော်မရှင်ဟာအိန္ဒိယတရုတ်အိန္ဒိယနဲ့အာဆီယံနိုင်ငံတွေရဲ့ပညာသင်ကြားရေးမှာအသုံးပြုတဲ့ဘာသာစကားဆိုင်ရာပြဿနာတွေကိုလည်းလေ့လာပြီးပူးတွဲတင်ပြခဲ့ပါသေးတယ်တကယ်တော့ကော်မရှင်ကတင်ပြလာတဲ့လက်ရှိပြဿနာဟာအစိုးရအဆက်ဆက်ကသာဘာဆန်းစစ်မှုလေးလာမှုမှလောက်တာမရှိခဲ့ပေမဲ့ပညာရေးဆိုင်ရာပညာရှင်တွေကြားမှာတော့နှစ်ပေါင်းများစွာငင်းခုန်လာခဲ့တဲ့ပြဿနာတစ်ခုလည်းဖြစ်နေပါဗျ။တကယ်တော့ပညာသင်ကြားရေးဆိုတာဟာသင်ကြားမှုပြီးဆုံးလို့လူအဖွဲ့အစည်းတွေဝင်ရောက်ရင်အသုံးပြုလို့ရမယ့်အသိပညာအတတ်ပညာတီထွင်ဖန်တီးမှုဝေဖန်ပိုင်းခြားတတ်မှုတွေရသွားအောင်လုပ်ကိုင်ဆောင်ရွက်ပေးသွားရမယ့်လုပ်ငန်းစဉ်ကြီးတစ်ခုပဲဖြစ်ပါတယ်။
လက်ရှိမြန်မာနိုင်ငံကဆယ်တန်းအောင်ပွဲရတွေအင်္ဂလိပ်စာမတတ်ဘာသာရပ်မကျွမ်းကျင်သင်ထားတဲ့ပညာတွေကလည်းလူမှုဝန်ကျင်မှာအသုံးပြုလို့မရခဲ့ဘူးဆိုရင်အဲ့ဒီပညာရေးစနစ်ကိုလေးလေးနက်နက်ပြန်စဉ်းစားဖို့လိုအပ်နေပါပြီ။ကော်မရှင်ကတော့ခြေကပညာထက်တန်းမှာသင်ချာနဲ့သိပ္ပံဘာသာရပ်တွေကိုနှစ်ပေါင်းများစွာအင်္ဂလိပ်လိုသင်ကြားနေတဲ့ကိစ္စဟာမိဘတွေ၊ကျောင်းသားကျောင်းသူတွေ၊ဆရာဆရာမတွေအပေါ်မှာတက်ရောက်မှုအလွန်ကြီးမားတဲ့မူဝါဒရေးရဆိုင်ရာပြဿနာကြီးဖြစ်နေလို့အစိုးရတာဝန်ရှိသူတွေအနေနဲ့မြန်မာနိုင်ငံရဲ့ပဂရိအခြေအနေနဲ့လိုင်လျောညီထွေဖြစ်မဲ့မူဝါဒတစ်ခုကိုသက်ဆိုင်သူတွေနဲ့ကြဲကြဲပြန့်ပြန့်ညှိနှိုင်းဆွေးနွေးချမှတ်ပေးဖို့အကြံပြုထားကြောင်းပ
ါတင်ဟာဆရာဦးစီတော်မြင့်ရဲ့ပြည်တွင်းသတင်းသွင်းချက်ပဲဖြစ်ပါတယ်အခုတော့ထူးခြားဆန်းများသတင်းများအစီအစဉ်တင်ဆက်ပါမယ်ဩစတြေးလျနိုင်ငံကလင်မယား2ဦးကိုပိုင်းလေရင်တစ်စင်းတိစောက်ပြီးပြန်တမ်းမဲ့အကြောင်းနဲ့ဗြိတိသျှအဆိုတော်အက်ချီရန်ရဲ့ပုံတူပြောင်းတူသတင်းတွေကိုမှတ်ဤတန်းစင်နဲ့ကိုငင်းညံတို့တင်ပြပါပ
ါဩစတြေးလျနိုင်ငံကလင်မယားနှစ်ယောက်ကတော့ကိုပိုင်းနေရင်တစ်စင်းတိစောက်ပြီးတော့ဩစတြေးလျတပ်အခြေကနေအနောက်ကိုပြန်သွားဖို့စီစဉ်နေပါတယ်ကဘာပေါ်မှာရှိတဲ့လူတော်တော်များများဟာကားကိုတောင်ကိုအသုံးပြုပြီးတော့ပစ္စည်းစမ်းသစ်တွေထုတ်တက်ကြပါတယ်ဒီဩစတြေးလျကစတီးဗ်နဲ့ခရစ်စတင်းမော့ကတို့လင်မယားကတော့ကားကိုတောင်ထဲမှာလေရင်ပြန်တိဆောက်ပြီးတော့ဩစတြေးလျတိုက်ကိုဖျက်ဆီးပြန်ဖို့ကြံစီနေကြတာဖြစ်ပါတယ်စတီးဗ်မော့ကလေတပ်အင်ဂျင်နီယာဟောင်းတစ်ယောက်ဖြစ်ပြီးတော့အသက်50ပြည့်တဲ့အချိန်မှာသူလှုပ်ချင်တဲ့ဟာတွေကိုစီးရင်လှုပ်ထားပြီးတော့အခုကိုပိုင်နေရင်တိဆောက်ပြီးတော့မောင်းနေဖို့ကသူကြံစီထားတဲ့ကိစ္စတစ်ခုဖြစ်ပါတယ်လေရင်ကိုနှစ်ပေါင်းတော်ကြာစိတ်ရှိရှိနဲ့တိဆောက်ခဲ့ရပြီးတော့အထူးတက်ကြွရမယ်ပညာတော့မလိုပါဘူးဇွဲကောင်းဖို့ပဲလိုပါတယ်လို့သူကပြောပါတယ်သူနဲ့သူပြန်တမ်းမဲ့မိမဖြစ်သူနဲ့အိမ်ဆေးတုတ်တာလိုမျိုးညှိနှိုင်းရတဲ့ကိစ္စတွေရှိခဲ့ပြီးတော့သူ့ယောက်ျားရဲ့တိဆောက်မှုကိုယုံကြည်တဲ့အတွက်လဲတွဲဖက်လေမှုဖြစ်လိုက်ပါဖို့ပြင်ဆင်ထားပါတယ်ခီးတဲ့တင်လေးနဲ့ဆိုအနည်းဆုံး9နာရီလောက်သွားရတဲ့ဩစတြေးလျနိုင်ငံအရှေ့ဘက်ခြမ်း Brisbane မြို့ကနေပြီးတော့အနောက်ဘက်ခြမ်း Broome မြို့ကိုပြန်တမ်းဖို့လမ်းကြောင်းအသေးစိတ်ရွေးချယ်နေပါတယ်ဒီခီးစဉ်ကနေတော်ဝင်လေတဲ့ဆရာဝန်တွေအတွက်ရန်ပုံဝင်ရှာဖွေဖို့အတွက်လည်းရည်ရွယ်ပါတယ်ရှင
်မဒန်တူးဆော့ဖျောင်းယုတ်ပြတိုင်းမှာထားမယ်ဗြိတိသျှအဆိုတော်အက်ရှာရန်ရဲ့ပုံသူဖျောင်းယုတ်ကိုကျောင်းတွင်အရင်ကြည့်ခွင့်ရခဲ့ပါတယ်မဒန်တူးဆော့ဖျောင်းယုတ်ပြတိုင်းရဲ့လက်ရာအက်ရှာရန်ယုတ်ထုကိုလန်ဒန်မြို့ကနာမည်ကြီးလေဒီဒင်နာကျောင်းကော်ဖီဆိုင်မှာအရင်ပြတာမိတ်ဆက်ခဲ့တာပါကျောင်းကော်ဖီမှာစားသုံးသူတွေဟာကော်ဖီတောက်ရင်ကျောင်းတွင်နဲ့အတူဆော့ကစားနိုင်ပါတယ်ဂီတာကင်ထားတဲ့အဆိုတော်ရှရန်ရဲ့ယုတ်ထုဟာရှဲအင်းကြီးကွက်ကြားကိုဝစ်ဆင်ထားပြီးတော့စိတ်မင်ကြောင်တွေလည်းထိုးထားပါဗျ။အက်ရှရန်ဟာကြောင်ချစ်သူအဖြစ်လူသိများတဲ့အတွက်လည်းအခုလိုနာမည်ကြီးကြောင်ကော်ဖီဆိုင်မှာစတင်ပြသလိုက်တာပါလို့ပြရိုက်ပြန်ကြားရေးတာဝန်ရှိသူကလဲထရီစီကပြောပါဗျ။လာမယ့်သတင်းပတ်မှာတော့ဖျောင်းယုတ်ပြရိုက်ကိုပြောင်းရွှေ့ပြသမှာဖြစ်ပါတယ်ခင်ဗျာ။
ရုရှားနိုင်ငံမှာ2018ကမ္ဘာဖလားဘောလုံးဂိုလီပွဲတွေစတင်နေပြီပါပဲ။အင်းကြီးချစ်ပိုလန်နိုင်ငံမှာတော့ဘောလုံးနဲ့ပတ်သက်ပြီးတော့ကမ္ဘာစံချိန်ချိုးသွားတဲ့ကိစ္စတစ်ခုကိုတင်ပြပေးကြပါမယ်။ပြီးခဲ့တဲ့ဇွန်လ14ရက်နေ့ကြာသပတေးနေ့ကပိုလန်နိုင်ငံမှာဘောလုံးကိုချီအောင်နဲ့တော့ပြီးကစားတဲ့ဂင်းနစ်ကမ္ဘာစံချိန်တင်ခဲ့ပါတယ်။ဘောလုံးကိုချီအောင်နဲ့တော့ပြီးကစားကြတဲ့သူပေါင်း1444ယောက်ပါဝင်ဆင်နွှဲခဲ့ပြီးတော့အားလုံးတစ်ပြိုင်နက်ဘောလုံးကိုလေထဲမှာတော့ပြီးတော့ကစားနိုင်ချိန်ကတော့10စက္ကန့်ကြာမြင့်ခဲ့ပါတယ်။အဝါရောင်တောက်တောက်တွေဝစ်ဆင်ပြီးတော့ဘောလုံးအဝါရောင်တွေကိုလည်းကစားခဲ့ကြတာပါအ အရင်ကဘာစံချိန်ဟောင်းကိုတော့အီတလီနိုင်ငံကလူပေါင်း1406ယောက်တင်ထားတာလည်းဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံမင်းနီဆိုတာပြည်နယ်စိန့်ပေါ်မြို့ကအထက်မြင့်အဆောက်အုံတစ်ခုကိုပင့်ကူလူသားလိုတွေ့တက်ပြသွားတဲ့ရက်ကွန်းတကောင်အင်တာနက်မှာနာမည်ကြီးသွားပါတယ်။မြောက်အမေရိကတိုက်မှာပဲတွေ့နိုင်တဲ့နိုးတိုက်တက်တော်ဟာဝက်ဝံအနွယ်ရက်ကွန်းကောင်လေးဟာ23တက်အမြင့်ရှိတဲ့ UBS Plaza အဆောက်ဦးပေါ်ကိုကျိုးရီဂျိတ်တွေမပါဘဲနဲ့တဘာဝအတိုင်းတွေ့တက်သွားတာပါ။ဒီအကောင်လေးဟာပရင်းပေါက်ဘောင်တွေပေါ်မှာလည်းအနားယူအိတ်ဆက်ခဲ့ပြီးနောက်ဆုံးညတကောင်မှာတော့အဲ့ဒီအဆောက်အုံရဲ့ခေါင်မိုးပေါ်ကိုရောက်သွားခဲ့ပါတယ်။ခေါင်မိုးပေါ်မှာတော့တာရဲတလေးဆန်ကာကွယ်ရေးအဖွဲ့တွေကသူ့အတွက်ထောင်ထားတဲ့ထောင်ချောင်ထဲမှာမိသွားခဲ့ပါတယ်။နောက်နေ့မနက်မှာတော့ထောင်ချောင်ထဲကရက်ကွန်းပုံလေးကိုအဆောက်အုံမန်နေဂျာက Twitter ကထုတ်ပြန်ခဲ့ပြီးတလိမ့်ဆန်ကာကွယ်ရေးအဖွဲ့တွေစီကိုလွှဲပြောင်းပေးခဲ့ပါတယ်ခင်ဗျာ
။ကဘာတော်ထူးခြားစမ်းများသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။မနက်ဖြန်အင်္ဂါနေ့ည VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမှာပါလဲ။
မနက်ငယ်ဟာဥရုယာတီဖောက်ပြန်မှုတွေကိုနှစ်စဉ်နှစ်တိုင်းဆိုးရွားစွာခံနေရပါတယ်။အခုနှစ်မိုးရင်းကာလမှာလည်းဒီနှစ်တိုင်းဒေသကြီးတော်တော်များများမှာမိုးပြင်းထန်ပြီးရေကြီးတာတွေဆူဆူရွရွဖြစ်နေတဲ့အတွက်ပြည်သူအများအပြားအထူးဒုက္ခရောက်နေကြရတယ်လို့ကောက်ပဲသီးနှံအများအပြားလည်းပျက်စီးပါတယ်။ယာတီဥရုဖောက်ပြန်မှုကိုဓာတ်ရိုက်အကျိုးသက်ရောက်စေတဲ့တစ်တောပြုံးတိမှုကိုဘယ်လိုဟန်တားကြမလဲဆိုတဲ့သောတာရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးလိုသူတွေဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုဆွေးနွေးချင်တာကိုလိုရင်းတူရှင်းပြောဆိုရေးသားပြီးအတန်ဖိုင်နဲ့ဖြစ်ဖြစ်စာသားနဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က12923812999လေး၊ email လိပ်စာက burmese@voanews.com Facebook စာမျက်နှာက VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
မနက်ဖြန်အင်္ဂါည view ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ဇန်နေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ
်ကိုရီးယားကျွမ်းဆွေမှာနျူကလ িয়ার ကင်းရှင်းရေးလှုပ်ဆောင်မှုမြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဝင်းနဲ့ကြားထားတဲ့သဘောတူညီချက်ပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတင်းလို့နေမှာထပ်ပြီးကောက်ွယ်ပြောဆိုပါတယ်အဲ့ဒီသဘောတူညီချက်ကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার စံတမ်းမှုတွေနဲ့နေရာအနှံ့ဒုံးကျည်တွေဝဲပြန်နေတာအဆုံးသတ်သွားစေတယ်လို့သမ္မတထရမ့်ကဆိုပါတယ်။လူခသက်ဆိုင်ရာကမ္ဘာသဘောတူစာချုပ်တစ်ခုကိုဒီနှစ်အတွင်းရောက်အောင်လုပ်ဖို့အစိုးရတွေရဲ့ရည်မှန်းချက်ဟာပြည်ပခန့်နဲ့နှိမ့်ဆက်ညင်မှန်းတပြတ်မှုတွေကြောင့်သူတို့နိုင်ငံတွေကနေထွက်ပြေးသွားကြရသူတွေအတွက်အထောက်အပံ့နဲ့အကောက်အွယ်ပေးရေးတာဝန်ခံမှုလူသားဆန်မှုတို့နဲ့အတူသဘောတူညီချက်တွေရနိုင်မယ်လို့မျှော်လင့်နေကြောင်းပိုယန်မင်းကြီးဖရန်စစ်ကပြောပါတယ်။အဲ့လိုသဘောတူညီချက်မျိုးဟာဘေးရန်ကင်းစွာရွှေ့ပြောင်းမှုထိုင်ရေးကိုရည်ရွယ်တဲ့လို့တနင်္လာနေ့က Vatican စိန့်ပီတာရှင်မြန်မာလုပ်တဲ့ဝတ်ပြုစုတောင်းပွဲတွင်ပိုယန်မင်းကြီး Francis ကမိန့်ကြားသွားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟောင်းမင်းသားကြီး Norodom Sihanouk ဟာတနင်္လာနေ့ကမ္ဘောဒါစာဖြစ်မှုမှာပြင်းထန်တဲ့ဒဏ်ရာရသွားတယ်လို့ကမ္ဘောဒီးယားရဲ့တပ်ဖွဲ့နဲ့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီမလို့ဒါစာဖြစ်မှုမှာသူ့ရဲ့ကျင်းရတော်တည်ဆုံးပြီး9ဦးထက်မနည်းဒဏ်ရာရပါတယ်။မင်းသားကြီးဟာသူ့ရဲ့ Food Impact Party ကထိတန်းကောင်းဆောင်တွေနဲ့အတူကမ္ဘောဒီးယားနောက်တောင်ပိုင်းမှာရှိတဲ့ Sihanoukville ဒေသစီသွားနေတဲ့မတော်ရင်နဲ့လိုက်ပါသွားရင်သူစီးလာတဲ့ SUV ကားနဲ့မင်းချင်းဆိုင်လာတဲ့အငှားရည်နစီတို့တိုက်မိတာဖြစ်ပါတယ်။ဇွန်လ19ရက်နေ့ကမ္ဘာဖလားဘောလုံးပြိုင်ပွဲအုပ်စုအီကနာမည်ကျော်ဘရာဇီးလ်နဲ့ဆွစ်ဇာလန်ပွဲမှာတစ်ဖက်တစ်ကိုးစီနဲ့တည်ရကြပါတယ်။ဒီနေ့ရေပန်းစားမယ်လို့ရေပန်းစားနေတဲ့အုပ်စု F ကလက်ရှိချန်ပီယံဂျာမနီတင်းဟာလည်းမက္ကဆီကိုတင်းကိုတကိုးကိုးမရှိနဲ့ရှုံးနေသွားပါတယ်။အုပ်စုအီကကော့စတာရီကာနဲ့ဆာဗီယာပွဲမှာဆာဗီယာကတကိုးကိုးမရှိနဲ့နိုင်ပါတယ်။ဒီကနေ့ပွဲစဉ်တွေကတော့မြန်မာစံတော်ချိန်ညနေ6နာရီခွဲမှာ OSF ကဆွီဒင်နဲ့တောင်ကိုရီးယားည9နာရီခွဲမှာအုပ်စုကြီးကဘယ်လ်ဂျန်နဲ့ပနားမားမနေ့12နာရီခွဲမှာတူနီးရှားနဲ့အင်္ဂလန်ရှင်ပြိုင်ကစားမှာပါခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုကျော်သိန်းပြပြခဲ့တာပါဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမူကမန်အင်ဂျင်နိုင်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်ကတော့ Great Burns ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာပါသရရှင်နေအားလုံးကိုစိတ်နှလုံးရှင်လန်းချမ်းမြေ့ပြီးတော့ဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
။
This program has come to you from the Voice of America, Washington.